Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတောတာရှင်များခင်ဗျာ VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်ဇူလိုင်လ18ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်တော်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 24 25 32 51နဲ့ line lab meter 190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။တောတာရှင်များရှင်လန်းချမ်းမြေကြပါစေ။ကျွန်တော်ငိမ့်ချမ်းပါ
။မင်္ဂလာပါရှင်ကျွန်မခင်ပြူထွေးပါ။အစ္စရေးနဲ့ဟားမတ်စ်တို့အကြားဂါဇာကမ်းမြောင်ဒေသမှာအလုံးစုံပြစ်ခတ်ရစေးရေးသဘောတူညီချက်ရပြီဆိုတဲ့သတင်းဟာမဟုတ်ဘူးလို့အစ္စရေးနိုင်ငံသားရဲ့ဌာနကပြောပါရယ်။တခါမြန်မာအစိုးရကနေပြီးတော့သတင်းသမားတွေအပေါ်ဖိနှိပ်မှုတွေနဲ့တင်းတင်းကြပ်ကြပ်စောင့်ကြည့်ထိန်းချုပ်တဲ့ပုံစံမျိုးကိုပြန်ပြီးတော့ဥတီသွားနေတယ်လို့အမေရိကန်အစိုးရထိပ်တန်းလူခွေရရှိသူကဝေဖန်လိုက်ပါရယ်။ဒီလိုမျိုးထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော်ခင်ပြသတဲ့အထူးပြောပြပါမယ်ရှင်
။ဟုတ်ကဲ့ပါ။သတင်းတွေကြေညာပြီးမှာတော့ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ် Miss Yang Hee Lee မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်နဲ့တွေ့ဆုံခဲ့တာနဲ့ပတ်သက်လို့
အဓိကတော့ကျွန်တော်တို့ဒီကျွန်တော်တို့ကော်မရှင်ဖွဲ့စည်းပုံနဲ့ကျွန်တော်တို့ဆောင်ရွက်ချက်တွေပြောပါတယ်။နောက်ဥပဒေရထားမှု
ကော်မရှင်အတွင်းရေးမှူးဦးစစ်မြိုင်ပြောသွားတာပါ။နောက်ပြီးတော့လှိုင်းသားရဖနက်ဆက်ယုံတယုံလောက်ခလာစာမပေးဘဲပိတ်လိုက်တဲ့အတွက်အလုံသမားတွေဆန္ဒပြတဲ့သတင်းကရင်မျိုးသားအစည်းအရုံးကဗဟိုကော်မတီအရေးပေါ်အစည်းအဝေးနဲ့ကမ္ဘောဒီးယားရဲ့တရားစီရင်ရေးစနစ်အပြောင်းအလဲသတင်းဆောင်ပါတွေကိုနားဆင်ကြရမှာပါ။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေး၊ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်တို့နဲ့အတူတိုင်းရင်းသတင်းလှော်တွေကိုနားဆင်ကြရမှာမို့စောင့်မျှော်နားဆင်ကြပါ။အရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမက်ခင်ဖြူထွေးနဲ့မက်ဒေါခင်မျိုးသက်တို့ကပြောပြပေးပါဦးခင်ဗျာ။
အစ္စရေးနဲ့ဟားမတ်စ်တို့အကြားဂါဇာကမ်းမြောင်ဒေသမှာအလုံးစုံပြစ်ခတ်ရစေးရေးသဘောတူညီချက်ကိုမနှက်ဖြန်တောက်ကြနေမှစတင်ဖို့သဘောတူခဲ့တဲ့အကြောင်းအစောပိုင်းသတင်းတွေမှာထွက်ခဲ့ပြီးမယ်လို့ဒီသဘောတူညီချက်အပြေအဝရတဲ့အဆင့်ကိုမရောက်သေးဘူးလို့အစ္စရေးနိုင်ငံသားရဲ့ဌာနကပြောလိုက်ပါတယ်။ဒီကနေ့တာဝန်ထမ်းတွေနဲ့တွေ့ဆုံစကားပြောစဉ်အတွင်းမှာအစ္စရေးနိုင်ငံသားရဲ့ဝန်ကြီးအဗစ်ဂျော်လီဗာမန်ကအခုလိုပြောလိုက်ကြပါစောပိုင်းတုန်းကတော့နှစ်ဖက်ပြစ်ခတ်ရစေးရေးသဘောတူညီချက်ကိုမနှက်ဖြန်ဒေသစံတော်ချုပ်မနှက်6နိုင်မှစတင်မှဖြစ်တဲ့အကြောင်းအစ္စရေးရာရှိတွေရဲ့ပြောဆိုမှုတွေကိုသတင်းတွေကကိုးကားဖော်ပြခဲ့ကြတာပါ Hamas ဘက်ကအရာရှိတွေကလည်းဒီပြစ်ခတ်ရစေးရေးသဘောတူညီချက်ကိုနောက်ဆုံးအပြီးမတက်ရသေးပါဘူးလို့ဆိုထားပါတယ်ဒီရင်စောပိုင်းတုန်းကတော့လူသားချင်းစာနာမှုနဲ့9နိုင်ကြာပြစ်ခတ်ရစေးမှုကိုဒီကနေ့ကြာတာရင်းနေမှာစပြီးတော့နှစ်ဖက်သဘောတူညီခဲ့တာပါဒီ9နိုင်ကြာပြစ်ခတ်ရစေးမှုယူပြီးခဲ့ပြီးတဲ့နောက်အစ္စရေးတောင်ပိုင်းက Ashkol မြို့ကို Hamas တွေတိုက်ခိုက်တဲ့မော်တာကြီးတွေကျခဲ့တယ်ဆိုပြီးတော့လည်းအစ္စရေးစစ်ဘက်ကပြောပါတယ်အပြစ်ခတ်ရစေးထားချိန်အတွင်းမှာစစ်သွေးကြွတွေကဒုံးကျည်တွေနဲ့ပြစ်ခတ်ရင်လက်တုပ်ပြန်မယ်လို့အစ္စရေးဘက်ကလည်းသတိပေးထားပါတယ်ရှင်
အာဖဂန်နစ္စတန်နိုင်ငံမှာဂျွန်လ14ရက်နေ့ကကျင်းပခဲ့တဲ့ဒုတိယအကြိမ်ရွေးကောက်ပွဲမှာဘယ်သူနိုင်လဲဆိုတာအငင်းဖွားနိုင်မှုဖြေရှင်းနိုင်မှုအတွက်မဲရေးတွက်မှုတွေကိုစတင်ဆစ်ဆင်းနေပြီဖြစ်ပါတယ်။ရွေးကောက်ပွဲမှာထည့်ဝင်ခဲ့ကြတဲ့မဲပြား၈တန်းကိုရွေးကောက်ပွဲစီးမြင်တဲ့အညီထည့်ဝင်မှုရှိမရှိနဲ့မဲအရေးအတွက်မတမာမှုတွေရှိမရှိဆစ်ဆဲဖို့ကပူးမျိုးတော်ကိုပို့ပေးခဲ့ပါတယ်။ဒီဆစ်ဆဲမှုဟာသတင်းပတ်ပေါင်းများစွာကြားမယ်လို့ခန့်မှန်းကြပါတယ်။မဲဆန္ဒနယ်တွေကမဲတွေကိုကပူးကိုပို့ပေးရမှာနိုင်ငံတကာငြိမ်းချမ်းရေးထင်အဖွဲ့ ISAF ကကြီးကြံမှာဖြစ်တယ်လို့မဲဆစ်ဆဲမှုအတွက်တော့ကိုယ်စားလှယ်လောင်းအဖွဲ့ကရောသတင်းမီဒီယာနဲ့ပြည်ရင်းပြပလေ့လာသူတွေကပါစောင့်ကြည့်ကြမှာဖြစ်ပါတယ်။ကုလသမဂ္ဂရဲ့ကြီးကြံမှုအဖြစ်နဲ့အခုလိုဆစ်ဆဲရေးတွက်မှုကိုရောဆစ်ဆဲမှုရလဒ်တွေကိုပါလက်ခံမှာဖြစ်ကြောင်းတမရလောင်းဖြစ်တဲ့ပါဝင်ရှင်ပြိုင်ကြတဲ့အဗ်ဒူလာနဲ့အက်ရှ်ရက်ဂါနီတို့ကသဘောတူကြပါတယ်။တချိန်ထဲမှာပဲကဘူးနိုင်ငံတကာလေဆိပ်မှာတာလီဘန်တွေက၄နိုင်ကျော်ဝင်ရောက်တိုက်ခိုက်ခဲ့ကြပြီးအခုတော့လေဆိပ်ကိုပြန်ထိန်းချုပ်နိုင်ပြီလို့လုံခြုံရေးတာဝန်ခံတွေကပြောပါတယ်။ဝင်ရောက်တိုက်ခိုက်တဲ့သဘုံအလုံးကိုအသေးရမိတယ်လို့လေဆိပ်မှာအပြည့်စည်းလည်းမရှိဘူးလို့ကဘူးရဲချုပ်ကပြောပါတယ်။
အီရန်နိုင်ငံရဲ့နျူကလ িয়ার ရေးဆွေးနွေးပွဲတွေကနေသဘောတူညီချက်ရဖို့နောက်ဆုံးသတ်မှတ်ရဖြစ်တဲ့တနင်္ဂနွေနေ့ကိုကြော်လွန်ပြီးရက်ထက်တိုးမယ်မတိုးဘူးဆိုတာမဆုံးဖြတ်ရသေးပါဘူးလို့အမေရိကန်သမ္မတဘရက်အိုဘားမားကပြောလိုက်ပါတယ်။လွန်ခဲ့တဲ့6လအတွင်းအီရန်နိုင်ငံဟာပြီးခဲ့တဲ့နှစ်ကရခဲ့တဲ့ဒီဂျားပြက်ယာယီသဘောတူညီချက်ပါဂရီကိုဝစ်တွေကိုလိုက်နာခဲ့တဲ့အကြောင်းနောက်နျူကလ িয়ার အစီအစဉ်ကိုဆက်မလုပ်ဘဲနောက်ထပ်စစ်ဆေးမှုတွေခွင့်ပြုခဲ့ကြောင်းအနည်းငယ်အများဆုံးနျူကလ িয়ার ဆိုင်ရာပစ္စည်းအများပြားကိုရှော့ချခဲ့ပြီးတော့ဒီနိုင်ငံတကာအတိုင်းဝိုင်းနဲ့အီရန်နိုင်ငံအကြားသိတာထင်ရှားတဲ့ကွဲလွဲမှုတွေဆက်ပြီးတော့ရှိနေသေးပြီးတော့လှုပ်ဆောင်စရာတွေရှိနေသေးတဲ့အကြောင်းသမ္မတအိုဘားမားကပြောဆိုခဲ့တာပါ။တရုတ်ဒီဗြိတိန်ပြင်သစ်ဂျာမနီရုရှားနဲ့အမေရိကန်ပြည်ထောင်စုတို့ကတော့ဒီတပ်နမန်တွေကတော့ဒီရေရှည်သဘောတူညီချက်တစ်ခုရဖို့အတွက်အီရန်နိုင်ငံနဲ့ဆွေးနွေးနေကြတာဖြစ်ပါရဲ့ရှင်။
ရုရှားကိုအမေရိကန်ကအရေးယူဒဏ်ခတ်မှုအသစ်တွေချမှတ်တဲ့အတွက်ရုရှားသမ္မတကရှုံချပြစ်တင်လိုက်ချိန်မှာပဲနိုင်ငံရှေ့ပိုင်းမှာပြန်တန်းနေတဲ့တိုက်လျင်တစ်စင်းကိုရုရှားချက်လျင်ကပစ်ချခဲ့တယ်လို့ယူကရိန်းစစ်တပ်ကဒီကနေ့ပြောပါတယ်။ပြန်တန်းနေတဲ့ယူကရိန်းရဲ့ SU-25 ကို ဗိုလ်တော်ဘူးနေကရုရှားစစ်လေယာဉ်ကဒုံးကျည်နဲ့ပစ်ချခဲ့တယ်လို့ယူကရိန်းကာကွယ်ရေးနဲ့လုံခြုံရေးကောင်စီပြောခွင့်ရအန်ဒရီလီရှန်ကိုကပြောပါတယ်။လေယာဉ်မှူးကတော့လေယာဉ်ကနေဘေးကင်းစွာနဲ့ခုန်ထွက်နိုင်ခဲ့တယ်လို့ဆိုပါတယ်။ဗိုလ်တော်ဘူးနေအစောပိုင်းကတော့ယူကရိန်းရှေ့ပိုင်းမှာပြန်တန်းနေတဲ့ SU-25 ယာဉ်ကိုပစ်ချခဲ့တယ်လို့ရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကကြေညာခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကရုရှားပေါ်မှာနောက်ဆုံးတန်ခတ်ရေးမှုယူမှုတွေချမှတ်လိုက်တာနဲ့ပတ်သက်ပြီးနှစ်နိုင်ငံဆက်ဆံရေးကိုထိခိုက်စေမှာဖြစ်တယ်လို့အမေရိကန်နဲ့ရုရှားနှစ်နိုင်ငံစလုံးကစီးပွားရေးလုပ်ငန်းတွေကိုလည်းထိခိုက်စေမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောပါတယ်။ယူကရိန်းနိုင်ငံကရုရှားလိုလာတဲ့တိကျခွဲထွက်ရေးတပုံတွေကိုကူညီပံ့ပိုးတဲ့ရုရှားဘဏ်တွေနဲ့စွန့်အင်ကုမ္ပဏီတွေအပေါ်မှာတန်ခတ်ရေးယူမှုအစ်စ်တွေချမှတ်တယ်လို့အမေရိကန်သမ္မတဘဲရစ်အိုဘားမားကြေညာလိုက်ပြီးနိုင်ပိုင်းကြမှာပဲဘရာဇီးလ်ကိုရောက်နေတဲ့သမ္မတပူတင်ကအခုလိုပြောဆိုလိုက်တာပါ။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ကတာရီနီညမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြပြပေးပါမယ်ရှင်။အငင်းပွားဝယ်ရာဓာတ်လက်နဲ့ဆက်ယုံအကြောင်းဖော်ပြခဲ့တဲ့ကိစ္စနဲ့ Unity Jar နဲ့သတင်းတောင်5ဦးကိုအာဏာပိုင်တွေကလှုပ်ချမ်းတဲ့ထောင်နဲ့ဆယ်နှစ်ချမှတ်ခဲ့ပြီးတဲ့နောက်မြန်မာအစိုးရဟာတင်းတင်းကြပ်ကြပ်စောင့်ကြည့်ထိန်းချုပ်တဲ့ပုံစံမျိုးကိုပြန်ပြီးတော့ဦးတည်သွားနေတယ်လို့ American အစိုးရဒီထိတ်တန့်လူခွင့်ရေးအရာရှိတူကဝေဖန်ပြောဆိုလိုက်ပါတယ်။မနေ့က AP သတင်းဌာနနဲ့မေးမြန်းခန်းမှာအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီး John Malinowski ကအခုလိုအပြင်းထန်ဆုံးဝေဖန်သွားတာပါ။မြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေနဲ့ပတ်သက်လို့အမေရိကန်ရဲ့အရေးပါလာတဲ့နိုင်ငံသားရေးမူဝါဒအောင်မြင်မှုတွေလို့ပြောနေတဲ့ Obama အဆိုရအတွက်အခုလိုသတင်းတောက်တွေအပေါ်နှိမ်နှင်းမှုတွေကဝေဖန်ထောက်ပြစရာပြဿနာတစ်ခုဖြစ်နေတာပါ။ဆက်စုနှစ်၅စုကြာစစ်အုပ်ချုပ်ရေးကနေပြုပြင်ပြောင်းလဲမှုတွေကိုခက်ခက်ခဲခဲပေါ်ဆောင်နေရတဲ့မြန်မာအစိုးရနဲ့အမေရိကန်ပြည်ထောင်စုကြာထိတွေ့ဆက်ဆံမှုတွေကိုတော့ဆက်လက်ထားရှိသွားမှာဖြစ်တယ်လို့ Mr. Malinowski ကပြောပါရယ်စစ်အုပ်ချုပ်ရေးဆုံးသက်ခဲ့တဲ့လွန်ခဲ့တဲ့၃နှစ်ကစပြီးတော့ပြန်လည်ပွင့်လင်းလာခဲ့တဲ့သတင်းမီဒီယာတွေရဲ့လွတ်လပ်ခွင့်ကိုအကာအကွယ်ပေးဖို့လဲ Mr. Malinowski ကတိုက်တွန်းလိုက်ပြီးဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေနဲ့အတူရှေ့နေထွေထွေရွေးကောက်ပွဲတွေကိုအများယုံကြည်လက်ခံနိုင်တဲ့ရွေးကောက်ပွဲတွေဖြစ်ဖို့အရေးကြီးတဲ့အကြောင်းလဲပြောဆိုခဲ့ပါရယ်မကွေးတိုင်းပေါ့မြို့တွေကကာကွယ်ရေးပစ္စည်းစက်ရုံတစ်ခုကိုလှုပ်ဝက်ဓာတ်ရုလက်နက်စက်ရုံအဖြစ်ဖော်ပြခဲ့တဲ့အတွက် Unity Channel အမှုဆောင် Editor ကျုံးနဲ့သတင်းတောက်၄ဦးကိုနိုင်ငံတော်လှုပ်ဝက်ချက်ပေါက်ကြားမှုနဲ့ဒီနေ့စောပိုင်းတုန်းကအာဏာပိုင်တွေကဖမ်းဆီးခဲ့ပြီးတော့ဒီပြီးခဲ့တဲ့သတင်းပတ်ထဲမှာပဲနှစ်ရှည်ထောင်နဲ့တွေချမှတ်ခဲ့တာပါ။ဒါနဲ့ပတ်သက်လို့ပြည်တွင်းပြည်ပလူခွင့်ရေးတက်ကြွလှုပ်ရှားသူတွေကတော့မြန်မာအစိုးရကိုပြင်းပြင်းထန်ထန်ဝေဖန်နေကြတာဖြစ်ပါရဲ့ရှင်။
တန်ကိုရီးယားနိုင်ငံမှာဒီနှစ်နှောင်းပိုင်းချင်းပါမယ်အာရှအားကစားပြိုင်ပွဲမှာမြောက်ကိုရီးယားပါဝင်ရေးဆွေးနွေးဖို့အတွက်တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံဒီကနေ့တွေ့ဆုံကြပါတယ်။နိုင်ငံနယ်စပ်မြို့ဖြစ်တဲ့ပါမွန်ချမ်းမှာပြုလုပ်တဲ့ဆွေးနွေးပွဲမတိုင်ခင်ကမြောက်ကိုရီးယားအိုလံပစ်ကော်မတီအကြီးအကဲဆွန်ကွမ်ဟိုကဒါအပြုသဘောဆောင်တဲ့လုပ်ရလို့ဆိုပါတယ်။ဒီဆွေးနွေးမှုကနှစ်နိုင်ငံပူးတဲ့လှုပ်ဆောင်မှုယူရတာမို့ဒါနှစ်ဖက်ယုံကြည်နဲ့မှုနဲ့နားလည်မှုတွေပိုရလာစေပြီးတခြားပြဿနာတွေကိုပါဒီနည်းနဲ့ဖြေရှင်းလာစေဖို့ရည်ရွယ်တယ်လို့ဆိုပါတယ်။မိနစ်80ကျော်လုပ်ငန်းစဉ်ဆွေးနွေးပွဲကမြောက်ကိုရီးယားဖွဲ့လာရောက်ရေးကိစ္စရပ်တွေကိုဦးစားပေးပြောကြတာပါ။တောင်ကိုရီးယားနိုင်ငံအင်ချောမှာစက်တင်ဘာလကုန်အောက်တိုဘာလဆန်းနဲ့ချင်းပါမယ်။အိုလံပစ်အားကစားပြိုင်ပွဲအတွက်မြောက်ကိုရီးယားကအားကစားသမား150နဲ့အတူအကအဖွဲ့ကိုဆဲလွတ်မှာပါ။
တောင်ကိုရီးယားနိုင်ငံကွမ်ကျူမျိုးကလူနေရက်ွက်တစ်ခုတည်းကိုမိသက်ရဟယင်တစဉ်ခြာတာမင်းနေမှာဒီကနေ့မှာပြတ်ကျခဲ့တာကြောင့်မလို့ရဟယင်မော်ပါလူ9ဦးစလုံးတိတ်ဆုံးသွားပါတယ်။ရဟယင်ကဒီကျောင်းသားမှာပြတ်ကျတာကြောင့်ပိုက်စားတစ်ခုထိမှန်ပြီးတော့ဆယ်ကျော်သက်အရွယ်မိန်းကလေးငယ်တူလည်းအနေငယ်ဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ရဟယင်ဟာဧပြီလတုန်းကနေမြုပ်ခဲ့တဲ့ဒီစီဝေါ်ကတို့ယင်ကပျောက်ဆုံးနေတဲ့လူ71ဦးကိုရှာဖွေကယ်ဆယ်ရေးလုပ်ငန်းမှာပါဝင်ခဲ့ပြီးတဲ့နောက်အခြေစိုက်စခန်းစီကိုပြန်သွားခဲ့တာပါအခုရဟယင်ပြတ်ကျတာမှာတေဆုံးသူတွေအပါအဝင်ရှာဖွေကယ်ဆယ်ရေးလုပ်ငန်းမှာပါဝင်သူ9ဦးလည်းတေဆုံးခဲ့တာပါတင်မောမှာရှာဖွေရေးလုပ်နေချိန်အတွင်းရင်းကုန်သမား2ဦးစောပိုင်းတုန်းကလည်းတေဆုံးခဲ့ပါသေးတယ်ရဟယင်ဘာကြောင့်ပြတ်ကျခဲ့ရလဲဆိုတဲ့အကြောင်းရင်းကတော့မသိရသေးပါဘူးရှင်
ဖိလစ်ပိုင်နိုင်ငံမြောက်ပိုင်းမှာလူပေါင်း38ယောက်တဲ့မနေ့သေဆုံးစေခဲ့တဲ့ Ramson Typhoon မုန်တိုင်းဟာတရုတ်နိုင်ငံစီဥတီရွေးရှားနေပါတယ်။မုန်တိုင်းဟာဖိလစ်ပိုင်ကျွန်းမကြီးတစ်ခုဖြစ်တဲ့ Luzon ဒေသမှာဗိုလ်တပုနေကဖြတ်တန်းတိုက်ခိုက်ခဲ့တာဖြစ်ပြီးလူ၈ယောက်ပျောက်ဆုံးနေတယ်လို့ဖိလစ်ပိုင်တာဝန်ရှိသူတွေကပြောပါတယ်။မနီလာမြို့တော်နဲ့ဝန်းကျင်တဝိုက်အစ်စ်ပင်တွေလဲကျခဲ့တယ်လို့လျှက်စစ်ဒဏ်ရာလိုင်းတွေပြတ်တောက်ပြီးခုထိထောင်ပေါင်းများစွာမီးမရှိပဲဖြစ်နေရပါတယ်။မုန်တိုင်းဟာတောင်တိုပင်လယ်ထဲကပူနွေးတဲ့လေထုဖြတ်သွားချိန်မှာအဆင့်3မုန်တိုင်းဖြစ်နေအားကောင်းသွားမှာဖြစ်ပြီးလူပေါင်း9သန်းလောက်နေထိုင်တဲ့ဟိုင်နန်ကျွန်းစီကိုဥတီရွေရှားနေပါတယ်။ထိုင်းဘာသာနဲ့လျှက်စစ်မိုးကြိုးဖျားလို့အဓိပ္ပာယ်ရတဲ့ Ramson Typhoon မုန်တိုင်းအခုခါမှာတနားရီမိုင်80ကနေ100လောက်နှုန်းနဲ့တိုက်ခတ်နေစေဖြစ်ပြီးအဆင့်1မုန်တိုင်းဖြစ်နေရှိနေတာပါ။
Washington, the voice of America, VOA.
ထိတ်တန့်ရောက်တဲ့တင်တွေကိုမက်ခင်ဖြူထွေးနဲ့ဒေါခင်မျိုးသက်တို့ကြီးညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုကတော့သတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးပါမယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်အသစ် Miss Yan Hee Lee ဟာမြန်မာနိုင်ငံကိုပထမဆုံးခီးစဉ်အဖြစ်ရောက်ရှိနေပါတယ်ဒီကနေ့မှာတော့ဘာသာဆောင်ခေါင်းဆောင်အနေနဲ့တွေ့ဆုံခဲ့ပြီးမြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်နဲ့လည်းတွေ့ဆုံခဲ့ပါတယ်အဲ့ဒီနောက်မှာတော့အင်းစိန်ထောင်ကိုလည်းတွားရောက်ပြီးနိုင်ငံရေးအကျဉ်းသားတွေအပါအဝင်တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပါတယ်။ Miss Yan Hee Lee ရဲ့မြန်မာနိုင်ငံပထမနေ့ခီးစဉ်သတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်
။ဟုတ်ကဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးထူးကိုယ်စားလှယ် Miss Yan Hee Lee ဟာမြန်မာအစိုးရရဲ့ဖိတ်ကြားချက်အရရန်ကုန်မြို့ကိုဗုဒ္ဓဦးနေ့ညပိုင်းကရောက်ရှိခဲ့တာဖြစ်ပါတယ်။19ရက်နေ့ကနေ26ရက်နေ့အထိဆဲကြခီးစီရဲ့ပထမနေ့မှာရန်ကုန်မြို့မှာအဓိကတွေ့ဆုံဆွေးနွေးခဲ့တဲ့အခြေအနေကိုရန်ကုန်မြို့အခြေစိုက်ကုလသမဂ္ဂရုံးကပြန်ကြားရေးအရာရှိဦးအေးဝင်းကအခုလိုပြောပါတယ်
။မနေ့ကတော့ဒီပါလာဆုံးအနေအပတိကောင်းဆောင်ဖွဲ့ပေါ့တရားနဲ့မြို့လခံမှာမှတွေ့ပါတယ်။ဒါပေမဲ့ပြီးတော့ကျွန်တော်တို့ဒီမြန်မာလူ့ခွင့်ရေးကော်မရှင်နဲ့တွေ့တယ်။အဲ့ဒီအနေပြီးတော့ကျွန်တော်တို့အခုဒီအင်းစိန်ထောင်မှာရှိစိန်ထောင်ကအကြီးကဲရီနဲ့ဟောဒီကျူအကျဉ်းသားရင်းနဲ့ပေါ့နော်။အဲကျွန်တော်တို့တင်ငိုင်းကျဉ်းသားရင်းနဲ့ကျွန်တော်တွေ့ရတယ်။ဆိုလို့ရစီတော့အဲ့လောက်ပါဘူးကျွန်တော်တို့ဒီအီးစိန်တောင်ကူဝဲထွက်လာတယ်ကျွန်တော်တို့အခုယုံသွားပါမယ်ခင်ဗျာ။
ဘာသာပေါင်းစုံချစ်ချည်ရေးအဖွဲ့နဲ့ဒီကနေ့မနေ့၈နာရီကနေ၉နာရီထိမြို့တော်ခမ်းမမှာတွေ့ဆုံခဲ့ပြီးဒီတွေ့ဆုံပွဲမှာဆွေးနွေးခဲ့တာတွေကိုတော့အစ္စလာမ်ဘာသာရေးခေါင်းဆောင်တဦးဖြစ်တဲ့တန်အမတ်ကြီးဟောင်းဦးလာမောင်ကအခုလိုပြောပါတယ်
။ဒီမှာတော့ political stability ဖြစ်အောင်လုပ်ဖို့လိုတဲ့ကလည်း maintain လုပ်နေတာပေါ့နော်။အဲနှစ်ပေါင်းများစွာဒီ political stability ရှိလို့ economic development မှာနောက်ကျနေတာရှိတယ်နော်။အဲဒီသဘောလေးတွေပါပဲနော်။နောက်ဘူးဖြစ်တဲ့ conflict လေးတွေလည်း never ban ပြပြတာပေါ့လေနော်လောက်ပါပဲဒီနော်ပြပြီးတော့ဟိုမစ္စကန်လည်းနားဟိုတော့လို့ဒီလေဖြစ်တာပြတာမရှိပါဘူးမစ်ဆက်ပေးတဲ့သဘောပါပဲကျွန်တော်ကြိုးစားတာ
မစ်ယာဟီလီဟာမြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်နဲ့တနာရီနေ့ပါတွေ့ဆုံပြီးတွေ့ဆုံစဉ်မှာနှစ်ဖက်ဆွေးနွေးတင်ပြခဲ့တာတွေကိုကော်မရှင်ရဲ့အတွေ့အမှုဦးစစ်မြိုင်ကအခုလိုပြောပါတယ
်အဲဒီကတော့ကျွန်တော်တို့ဒီကျွန်တော်တို့ကော်မရှင်ဖွဲ့စည်းပုံနဲ့ကျွန်တော်တို့ဆောင်ရွက်ချက်တွေပြောပါတယ်။နောက်ဥပဒေတည်ထောင်မှုကိုကျွန်တော်တို့ရှင်းပြပါတယ်။နောက်တိုင်းစာတွေဆောင်ရွက်မှုတွေရှင်းပြပါတယ်။နောက်ဒီကွင်းစင်းဆောင်ရွက်မှုအစို့ကျွန်တော်တို့ရှင်းပြပါတယ်။နောက်အခြားကျွန်တော်တို့ရဲ့ဆောင်ရွက်ချက်အချင်းကစားစာအုပ်တူဝင်ခဲ့ပါတယ်။ဒါပေမဲ့အနေနဲ့တော့တိကျဆွေးနွေးတာတော့မရှိပါဘူး။အဲသူ့အနေနဲ့တော့ဟိုဖွင့်လင်းမှုနဲ့ကျွန်တော်တို့ပြန်လာနားလည်မှုနဲ့ဆောင်ရွက်ချင်တယ်ဆိုတော့သူ့သဘောထားလေးကိုပြောပါလိုက်။တို့ရတာပထမဆုံးခေါက်ဆိုတော့လေမိတ်ဆက်ဖို့နဲ့နောက်အဲစီကျင်တာလေးတွေတရင်ချက်လက်ကလေးတွေလာတဲ့သဘောအဲ့ဒါပါ။
ကုလသမဂ္ဂလူ့အခွင့်အရေးထူးကိုယ်စားလှယ်ရဲ့ခီးစဉ်အတွင်းမှာတော့ကချင်ပြည်နယ်အပါအဝင်ပြည်ပခန့်ဖြစ်ပွားရာဒေသတွေကိုတွားရောက်မှဖြစ်တယ်လို့အစိုးရတာဝန်ရှိသူတွေနဲ့အဓိကအတိုက်အခံပါတီဖြစ်တဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်အပါအဝင်လွှတ်တော်ကိုယ်စားလှယ်တွေနဲ့လည်းတွေ့ဆုံမှဖြစ်တယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်ခီးစဉ်အသေးစိတ်ကိုတော့ထုတ်ပြန်ထားတာမရှိပါဘူးမြန်မာနိုင်ငံအခြေစိုက်လူ့ခွင့်ရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ Equality မြန်မာရဲ့ Director ဦးအောင်မျိုးမင်းကတော့ပြည်ပခန့်ဖြစ်ပွားတဲ့ဒေသကလူ့ခွင့်ရေးအခြေအနေတွေအပြင်လယားမြေကိစ္စတွေနဲ့အမျိုးသမီးနဲ့ကလေးအခွင့်အရေးတွေကိုလည်းအလေးထားသင့်တယ်လို့ပြောပါတယ
်ကျွန်တော်တို့ဒီလယားမြေကိစ္စတွေနောက်တစ်ခါဒီဖန်စီခံထိနေတဲ့သူတွေရဲ့အကြောင်းအရာကိစ္စတွေတော်တော်ရှင်းကြည့်နေပါတယ်ဒါသူအနေနဲ့တကယ့်ကိုလှုပ်ဆောင်မဲ့ကိစ္စတွေဖြစ်ပါတယ်အဲ့ဒါလည်းလည်းကိုင်းပြည်ပခါတွေအဲ့လိုမျိုးအကြမ်းဖက်မှုဖြစ်တဲ့ဒေသတွေမှာအမျိုးသမီးနဲ့ကလေးနဲ့ပတ်သက်တဲ့အခြေအနေရလည်းသူတို့မှာပုံမထိခိုက်နိုင်တဲ့အတွက်အမျိုးသမီးနဲ့ကလေးအခွင့်အရေးရှိတော်မှာလည်းလေးလာတဲ့အခြေအနေလို့ကျွန်တော်ထင်ပါတယ်
။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးထူးကိုယ်စားလှယ် Miss Yan Hee Lee ကဆေးရကြမြန်မာနိုင်ငံခီးစဉ်အတွင်းလေးလာတွေ့ရှိချက်တွေကိုတော့လာမယ့်ကုလသမဂ္ဂအထွေထွေညီလာခံမှအစီရင်ခံစာတင်သွင်းမှာဖြစ်ပါတယ
်။ကိုမိုးစောတင်ပြသွားတာပါ။အခုဆက်လက်ပြီးနားဆင်ရမှာကတော့ KNU ကရင်မျိုးသားအစည်းအရုံးကဗဟိုကော်မတီတွေဟာအရေးပေါ်အစည်းအဝေးလုပ်ပြီးတက်တွေနေရချထားရေးကိစ္စ ကချင်ပြည်နယ်လိုင်ဇာမှာလုံးမဲ့တနိုင်ငံလုံးအပြည့်ခတ်ရစဲရေးညှိနှိုင်းရေးအဖွဲ့ NCCT ရဲ့အစည်းအဝေးအတွက်ကိုယ်စားလှယ်ဆေလွတ်ရေးဒုက္ခသည်ကိစ္စနဲ့မူရည်စေဝါတိုက်ဖျက်ရေးကိစ္စတွေကိုဆွေးနွေးပြစ်ခဲ့ပါတယ်။ဒီဆွေးနွေးပွဲအတွင်းမှာစစ်မှန်တဲ့ Federal ဖွဲ့စည်းပုံမရှိမချင်း KNU ကလက်နက်စွပ်မှမဟုတ်တလို့ဒုက္ခသည်တွေပြန်ပို့ရေးကိစ္စကလည်းစိတ်ချလုံခြုံမှုမရှိသေးကြောင်း KNU ဘက်ကပြောဆိုခဲ့ပါတယ်။မတ်အေးမှသတင်းပေးပို့ထားတာပါ။
မြန်မာအစိုးရနဲ့နှစ်ပေါင်း60ကျော်လက်နက်ကင်ပြီးအပြစ်ခတ်ရစဲရေးလှုပ်ထားတဲ့ KNU ကရင်မျိုးသားစည်းရုံးရဲ့အရေးပေါ်ဘိုးကော်မတီစည်းဝေးမှာမြန်မာအစိုးရနဲ့တနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရစဲရေးညှိနှိုင်းရေးအဖွဲ့ NCCT တို့ရဲ့ညှိနှိုင်းရမယ့်အချက်တွေကိုလည်းဆွေးနွေးခဲ့ကြတာပါဒီထက်ကအရေးကြီးဆုံးကမြန်မာအစိုးရဘက်က2008ခုနှစ်ဖွဲ့စည်းပုံအောက်ကနေအပြစ်ခတ်ရစဲရေးကိစ္စတွေကိုလှုပ်ဆောင်သွားမယ်ဆိုတာနဲ့တီဆဲဥပဒေတိုင်းလိုက်နိုင်ရမယ်ဆိုတဲ့အချက်တွေကိုပြန်လည်သုံးသပ်ဆွေးနွေးခဲ့ကြတာဖြစ်ပါတယ် KNU ကရင်မျိုးသားအစည်းအရုံးရဲ့မူအရာကတော့ Federal ဖွဲ့စည်းပုံမဖြစ်မချင်းလက်နက်ဆွတ်လွတ်မှာမဟုတ်ဘူးဆိုပြီးတွဲဖက်အတွင်းမူနှစ်ဖြစ်တဲ့ဖဒိုမန်းမန်းကပြောဆိုလိုက်ပါတယ
်အဖွဲ့စည်းပြည်ပေါ့နော်ဒီလူလာတဲ့ဒီစစ်မှန်တဲ့ Federal ဖွဲ့စည်းပုံကိုမရောက်မချင်းကတော့နိုင်ငံရေးရကျွန်တော်တို့ဒီလက်နက်ဒီကိုတော့ကျွန်တော်တို့ဒီအတာပဲဖြစ်ဖြစ်လည်းနဲ့ဒီကိုတို့တာပေါ့နော်ကျွန်တော်တို့ဒီတပ်မတော်အပြင်ကူးပြောင်းတာပဲဖြစ်ဖြစ်အဲဒါဒီကိုတော့ကျွန်တော်တို့ကကြွားလို့ရမှာမဟုတ်ဘူးပေါ့နော်တကယ်လို့ဒီနိုင်ငံကြီးရဆွေးနွေးမှုဒီလေလို့ဖွဲ့ပုံလည်းအပြစ်ပြန်ပေါ်ပေါက်လာပြီးတော့မှတိုင်းသားအလုံးလက်ခံတဲ့အခြေကြရင်တော့တို့တို့တပ်မတော်ဟောတော့ပေါ့နော်ကျွန်တော်လူရင်းဆိုင်ရာအပြင်ပဲပေါင်းစည်းရေးဆိုတဲ့တရားတွေမှာအဲ့ဒီအချိန်ကျမှပဲကျွန်တော်တို့ဒီတပ်ပိုင်းဆိုင်ရာနဲ့လုံခြုံရေးဆိုင်ရာအပြင်ဒီကူပြောင်းရေးကိုထက်သွင်းစဉ်းစားပြီးတော့ဆောင်ရွက်ရမှာဖြစ်ပါတယ်
။ KNU နဲ့မြန်မာအစိုးရတို့ဟာအပြစ်ခတ်ရစရေးလက်မှတ်ရေးထိုးပြီးကြတဲ့ကတိုက်ပွဲကြီးတွေမရှိတော့ပေမဲ့တပ်မဟာအသီးသီးမှာစစ်တပ်ချင်းနယ်မြေကိစ္စတွေအပါအဝင်တပ်အင်အားတိုးချဲ့ချထားမှုတွေကြောင့်ဖြစ်ခဲ့မှုတချို့ကတော့ရှိနေတာပါ။ဒီလိုအခြေအနေတွေကြောင့်ငြိမ်းချမ်းရေးတည်ဆောက်ဖို့ကအကန့်အသတ်တွေရှိနေတယ်ဆိုပြီးဖရိုမန်းမန်းကပြောဆိုပါတယ်
။ပဏာမပြစ်ခတ်ရစရေးစတင်လက်မှတ်ထိုးပြီးကြတဲ့ကတပ်ပိုင်းဆိုင်ရာကိစ္စနဲ့ပတ်သက်ပြီးတော့ခက်ခဲမှမှနဲ့တည်ချွတ်ချာညှိနှိုင်းဆောင်ရွက်မှုမရှိတဲ့အခါကျတော့အဲ့လိုပဲကျွန်တော်တို့ပြီးအစိုးရဘက်ကစစ်တပ်ဘက်ကပေါ့နော်တပ်ဘက်ကနေပြီးတော့မှနေရာတိုးချက်ကြတယ်ရှင်းတော့လဲစီကြီးအရာစုံမမှုတွေစီကြီးအရာပြောမစို့အခွင့်အရေးယူရလေတော့ကျွန်တော်တို့တွေ့နေရတာဒါကတော့ဒီစစ်စခန်းတိုးချက်ကြတယ်မကဘူးကျွန်တော်တို့အချို့နေနေဒီမှာဆိုလို့ရှိရင်တော့စစ်စင်စစ်ကြောင်းတဘောမျိုးမဟုတ်ဘူးတော့မှသူတို့တရရဲ့အင်အားတွေအနေငယ်နဲ့ထိုးလာလေတိုက်အင်အားနဲ့တွာလာလှုပ်ရှားနေတာကိုလည်းကျွန်တော်တို့ပြင်ရတယ်အဲ့ဒါကြောင့်မို့ပဲကျွန်တော်တိုက်ပွဲကြီးဖြစ်နေတယ်ဆိုတာလေအဲ့ဒီအချိန်ကြောင့်ဖြစ်ပါတယ်စစ်ပြရစရိတ်ကာလမှာကတော့စစ်ပြဘက်ကဒါတော့အခွင့်ကောင်းယူလိုက်တဲ့သဘောလို့ကျွန်တော်တို့ပြောရတယ်စစ်ပြဘက်ကဒါဒီတရဲ့စုံမရေးကိုပုံမူပြီးတော့မှအခွင့်ကောင်းယူလိုက်တယ်ပေါ့နော်ဒါတော့ဒါအဲ့ဒီပုံမှာတော့ကျွန်တော်တို့လည်းပြည်စုံစွန်းရင်းမှာဆက်ပြီးတော့ညှိနှိုင်းရမယ်အချိန်ကြီးရှိပါသေးတယ်ပေါ့နော်ဒီလိုအချိန်ကြောင့်လည်းပဲကျွန်တော်တို့ဒီတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုတည်ဆောက်တဲ့နေရာမှာအခက်အခဲရှိနေပါတယ်။တပွဲပေါ်မှာပြင်းပြင်းရပြင်းနဲ့လည်းစစ်မီပြင်းပေါ်မှာကိုယ်တို့တက်ပြီးကိုယ်ဆက်တက်ပြီးထိတဲ့မှုတွေရင်ဆိုင်မှုတွေပုံမဖြစ်ပေါ်လာနေတဲ့ပုံမှာကတော့ကျွန်တော်တို့ဒီငင်းငင်းပုံမှာလည်းဒီယုံကြည်မှုတည်ဆောက်ဖို့အတွက်ကအကန့်အသတ်ဟန်တာတွေဖြစ်နေပါတယ်။
တချိန်တည်းမှာပဲကရင်ပြည်နယ်အတွင်းကထွက်ပြေးတိမ်းရှောင်လာတဲ့စစ်ပြေးဒုက္ခသည်တွေနဲ့ကရင်ပြည်နယ်အတွင်းကအိုးအိမ်မဲ့ဒုက္ခသည်တွေရဲ့အရေးကိစ္စနဲ့ပတ်သက်ပြီးတော့လဲဆွေးနွေးမှုတွေလုပ်ခဲ့ကြပါတယ်။မကြသေးခင်ကတော့ထိုင်းနဲ့မြန်မာအစိုးရတွေပူးပေါင်းပြီးထိုင်းနိုင်ငံထဲမှာခိုလုံနေတဲ့ဒုက္ခသည်တွေပြန်ပို့ရေးကိစ္စတွေကိုဆွေးနွေးခဲ့ကြပြီးမဲ့ KNU ဘက်ကတော့ပြန်ပို့ဖို့အတွက်စိတ်ချလုံခြုံတဲ့အခြေအနေမရှိသေးဘူးလို့ဆိုပါတယ်။
ဒါဒီတော့တဲ့ဒီကပြန်ပို့ဖို့ကဒါစိတ်ချလုံလောက်တဲ့အခြေအနေတွေတော့မရှိနိုင်သေးဘူးလို့ပဲဆိုရမှာဖြစ်ပါတယ
်။ဆွေးနွေးပွဲတွေအတွင်း KNU ဘိုဟိုကော်မတီဝင်38ဦးတက်ရောက်ခဲ့ပြီးမကြာခင်မှာကချင်ပြည်နယ်လိုင်ဇာမှာပြုလုပ်မဲ့တနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရစရေးညှိနှိုင်းရေးအဖွဲ့ NCCT ရဲ့အစည်းအဝေးအတွက်ကိုယ်စားလှယ်5ဦးကိုလည်းရွေးချယ်ခဲ့ကြပါတယ်။ဆွေးနွေးပွဲတွေအတွင်းကရင်ပြည်နယ်အတွင်းမှာလက်နက်ကိုင်အဖွဲ့တွေစုပြီးမူရည်စေဝါတိုက်ဖျက်ရေးလုပ်ငန်းတွေလုပ်မဲ့အကြောင်းတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။ဆွေးနွေးကိုဇူလိုင်လ14ရက်ကနေ16ရက်နေ့အထိ KNU ထိန်းချုပ်ရာလော်ခီလာဆိုတဲ့နေရာမှာကျင်းပခဲ့ကြပါတယ်ရှင်
။မအေးမှာတရင်ပေးပို့ခဲ့တာပါ။အခုဆက်လက်ပြီးနားဆင်ရမှာကတော့လိုင်းတာယာစက်မှုဇုံမှာရှိတဲ့ Master Sport ဖနက်ဆက်ယုံပိုင်ရှင်ကဆက်ယုံအလုပ်သမားတွေကိုကြိုတင်အကြောင်းမကြားပဲဇွန်လကုန်မှာဆက်ယုံပိတ်သိမ်းထားတဲ့အပြင်အရင်လတွေအတွက်လောက်ခလာစာမပေးတာကြောင့်ဆက်ယုံအလုပ်သမား800ကျော်ဆန္ဒထုတ်ဖော်ခဲ့ပါတယ်။Master Sport ဆက်ယုံကိုကိုရီးယားလူမျိုးပိုင်ဆိုင်တာကြောင့်အကူအညီတစ်စုံတစ်ရာရလို့ရညာရန်ကုန်မြို့ကကိုရီးယားတန်ယုံရှိအထိလမ်းလျှောက်ဆန္ဒထုတ်ဖော်ခဲ့တာပါတယ် မြန်မာနိုင်ငံရဲ့အလုံသမားခွင့်ရေးတွေဟာတိုးတက်မှုနှဲပါနေပြီးဥပဒေအကာအကွယ်တွေလည်းအားနည်းနေတယ်လို့အလုံသမားရေးသုံးသပ်သူတွေကသုံးသပ်နေပါတယ်အပြည့်အစုံကိုကိုယ်တိုင်သတင်းသွားရောက်ရယူခဲ့တဲ့ကိုထက်အောင်ကပြောပြပေးမှာပ
ါဟုတ်ကဲ့ပါလောက်ခလာစာရှင်းမပေးတဲ့အပြင်ကြိုတင်ကြောင်းကြားခြင်းမရှိဘဲနဲ့အလုံယုံပိတ်သိမ်းခဲ့လို့ကိုရီးယားမျိုးသားပိုင်မာစတာအားကစားဖနက်ဆက်ယုံအလုံသမား800ကျော်လောက်ရန်ကုန်မြို့ကိုရီးယားတန်ယုံစီချီတက်ဆန္ဒပြခဲ့ကြပါတယ်လန်ဒါယာကနေမြို့နယ်၅မြို့နယ်ကိုဖြတ်တန်းခဲ့ကြတဲ့လုံသမားတွေဟာသူတို့ရဲ့လုံသမားရေးနစ်နာမှုတွေအတွက်ကိုရီးယားတန်ယုံရဲ့အကူအညီရလို့ရညာတောင်းခံဖို့လာခဲ့တာပါလို့လုံသမားကောင်းဆောင်တူဖြစ်တဲ့ကိုထွန်းနိုင်ကပြောပါတယ
်ကျွန်တော်တို့ကိုခွင့်ပြုချက်မရှိဘဲနဲ့အလုပ်တွေခဏပိတ်ခဲ့တယ်အလုပ်တကယ်ပိတ်ခဲ့အလုပ်ကိုလည်းဥပဒေနဲ့မညီဘဲအလုပ်ကိုပိတ်ခဲ့တယ်ပြီးတော့ကျွန်တော်တို့၆ပိုင်းလက်သားလည်းမပေးဘူးအလုပ်ပိတ်ရင်လုပ်ပိတ်နေရခြင်းလည်းမပေးဘူးဂျာကလာနေရခြင်းလည်းမပေးတဲ့အတွက်ကျွန်တော်တို့ရဲ့ဆန္ဒကိုခုမောက်ခြင်းဖြစ်ပါတယ်နောက်ပတ်စံမရတဲ့အတွက်အလုပ်ကအမှတ်ကချင်မရှိတဲ့အတွက်ကျွန်တော်လှုပ်လှုပ်လှုပ်သည်နောက်ပတ်စံရှာပြရမယ့်အတွက်ဥပဒေနဲ့ညီလာမရဒါကျွန်တော်အားမခံနိုင်ဘူးအဲ့ဒါဘာကြောင့်ဖြစ်ရလဲဒီဆိုင်ကကျွန်တော်တို့ခွင့်ပြုချက်မရှိဘူးခွင့်ပြုချက်မရှိဘဲနဲ့ဥပဒေနဲ့မညီဘဲနဲ့လှုပ်ပိတ်သွားလို့ကျွန်တော်တို့လည်းလက်သားလည်းမရှိသေးပါဘူ
းလိုင်းတရာစမှုဆောင်ကနေလမ်းလျှောက်ဆန္ဒပြခဲ့ကြတဲ့လူသမားတွေဟာလိုင်းတရာမယန်ကိုလိုင်းကမာရွတ်နဲ့ဗဟန်းမြို့နယ်တွေကနေခွင့်ပြုချက်ယူပြီးဆန္ဒထုတ်ဖော်ခဲ့ကြတာပါမြို့သမီးအလုပ်သမား900ကျော်လောက်ရှိတဲ့မာစတာအားကစားဖနက်ဆက်ယုံလူသမားတွေကိုနေ့နာကြီးမပေးတဲ့အပြင်လောက်ခလာစာတွေကိုလည်းအခုထိမပေးသေးတဲ့အတွက်အခက်အခဲအမျိုးမျိုးရင်ဆိုင်နေရပါတယ်။နေကလာအလုပ်ထုတ်တဲ့အမျိုးသမီးအများစုဖြစ်တဲ့အတွက်အခက်အခဲပူကြုံတွေ့နေရတယ်လို့ပြောကြပါတယ်
။ကျမတို့အခက်အခဲရတော့အများကြီးပဲ။ဘာလို့လဲဆိုတော့ဒီလိုက်လာတာအဆောင်သွားမှရင်အခက်အခဲရမ်းရှိပါတယ်။တချို့မိန်းကလေးတွေဆိုရင်အားကိုရှာသွားမိန်းကလေးတွေတောင်ရှိပါတယ်။အများကြီးပဲပေါ့နော်။စားဝတ်နေရေးအတွက်ဒုက္ခအရမ်းရောက်ပါတယ်။တလားနဲ့တလားလူသမားဆိုတာနဲ့ကျမတို့လူသမားတွေကနေရလာလူတွေအများကြီးရှိပါတယ်။ဒါကြောင့်မလို့ကျမတို့တို့အရမ်းကိုအခက်အခဲဒုက္ခရောက်ရှိပါရောက်ခဲ့ပါတယ်။
ဆယုံလုံသမားတူဖြစ်တဲ့မတ်ဇင်မာမျိုးကလုံသမားတွေရဲ့အခက်ခဲကိုပြောခဲ့တာပါ2014ဂျွန်လကုန်ပိုင်းမှာဆယုံကိုယာယီပိတ်သိမ်းခဲ့လို့နှစ်နာခဲ့တဲ့လုံသမားတွေအနေနဲ့ရပိုင်ခွင့်ကိုမြို့နယ်လုံသမားညှိနှိုင်းဖြန့်ပြေးရေးအဖွဲ့နဲ့ညှိနှိုင်းခဲ့ပေမဲ့လုံလောက်တဲ့အာမခံချက်မရခဲ့ဘူးလို့ပြောပါတယ်2012ခုနှစ်နောက်ပိုင်းလုံသမားတွေရဲ့အခွင့်အရေးတွေရရှိရေးအတွက်တောင်းဆိုမှုတွေအချိန်မြင့်လာတာပါအလို့ရှင်လုံသမားအစိုးရသုံးပွင့်ဆိုင်ဖြည့်ရှင်းရေးနဲ့တိကျတဲ့ဥပဒေပြဋ္ဌာန်းရေးလုံသမားဥပဒေလိုက်နာရေးတွေဟာအရေးကြီးကြောင်းလုံသမားရေးဆောင်ရွက်နေသူရှင့်နေဦးသေးကပြောပါတယ
်အရင်နဲ့စာရင်တော့2010ရွေးကောက်ပွဲမတိုင်နဲ့ဆိုတုတ်တက်လာလေသို့သောဥပဒေပါအခွင့်အရေးတွေကတော့ဒီနေ့တိုင်မရသေးပါဘူးခုလုံသမားတွေတောင်းနေတယ်ဆိုတာဥပဒေပြင်ပါအခွင့်အရေးတောင်းတာမဟုတ်တည်စဲဥပဒေကခန်းစားခွင့်ရှိတဲ့ဟာတွေကိုတောင်းနေအဲ့ဒါကိုမရတာအဲ့ဒါမရတာကိုကျွန်တော်တို့လေးလာသုံးလိုက်တရားဥပဒေမစိုးမိုးတာပါခင်ဗျာဌာနဆိုင်ရာတွေရောအလုပ်ရှင်လုပ်ငန်းရှင်တွေရောဥပဒေလေးစားကြမှာခုကလုံသမားကိုဥပဒေလေးစားဖို့ပြောတယ်အကြောင်းအဖြစ်သူကငွေဖြတ်ဖို့လုပ်တယ်အလုပ်ထုတ်တယ်အဲအလုပ်တယ်အလုပ်ရှင်ကြတော့ဒီနေ့ဘာမှအရေးမကြီးဘူးအဓိကအဲ့ဒါပါပဲအကြောင်းအားလုံးသိတဲ့အကြံဘာမှနိုင်ငံမှာလဲလုပ်ငန်းရှင်အများစုကခရိုနီနဲ့အဲစစ်ဗိုလ်ချုပ်ငြိမ်းစားရေးနဲ့ပတ်သက်တဲ့လုပ်ငန်းရှင်တွေများပါတယ်အကြောင်းလွှတ်တော်ထဲမှာလဲသူတို့နဲ့ပတ်သက်တဲ့လူတွေကလွှတ်တော်ထဲမှာရထားတယ်အကြောင်းလွှတ်တော်ကဥပဒေပြဋ္ဌာန်းရင်လဲအလုပ်ရှင်ပဲတစ်ဖက်သားနဲ့အလုပ်သမားကိုအကာအကွယ်မပေးနိုင်ဘူးအဲအုပ်ချုပ်ရေးပိုင်းဆိုင်ရာကြတယ်သူကအလုပ်ရှင်မျက်နှာကြည့်ရများအလုပ်သမားမျက်နာမကြည့်တာပါပါတယ်ဒီနေ့တကယ်တမ်းကအလုပ်သမားတွေရဲ့အခက်အခဲကိုကိုယ်တိုင်ဆင်းဖို့လေးလာတဲ့မှာလေးလာဖို့ဘလို့အကာအကွယ်ပေးရမလဲဘလို့ဖြည့်ရှင်းပေးရမလဲနီးလန်းရှာတဲ့မှာကျွန်တော်တို့ဘက်ကလည်းပူပေါင်းဖြည့်ရှင်းနေပါတယ်ဖြည့်ရှင်းဖို့အခွင့်အလမ်းနေရှိတဲ့နဲ့စနစ်တကျမဖြည့်ရှင်းလာတာဖြစ်ပါတယ်ဒါကြောင့်မို့ခုလိုတောင်းဆုံရတာဖြစ်ပါတယ
်2012ခုနှစ်နိစံပိုင်းမှာစတင်ခဲ့တဲ့အခြေခံလစာတွန်းမြင့်ပေးရေးဆန္ဒပြတောင်းဆိုမှုတွေကြောင့်လုပ်သမားဝန်ကြီးဌာနအနေနဲ့ဆက်ယုံအလုပ်ယုံတွေကိုလုပ်သမားတွေအတွက်အခြေခံလစာတွန်းမြင့်ပေးရေးလုပ်ငန်းခွင်အန္တရာယ်ကင်းရှင်းရေးနဲ့လုပ်သမားအခွင့်အရေးတွေကိုညွှန်ကြားခဲ့ပေမဲ့အနာမှုမရှိတဲ့အတွက်အခုလိုဆန္ဒပြတာတွေပြန်လည်ဖြစ်ပေါ်နေတာလည်းဖြစ်ပါလေမြန်မာနိုင်ငံမှာအာဆီယံနိုင်ငံတွေနီးတူနိုင်စုံလုခလစာတတ်မှတ်ရေးကိုလည်းကြိုးပမ်းနေပေမဲ့နိုင်စုံလုခလစာကတော့အကောင့်ထဲပေါ်မလာသေးပါဘူးဒါအပြင်လူ့သမားတမကတွေလွတ်လပ်စွာဖွဲ့စည်းခွင့်ရလာတာတွေရှိပေမဲ့လည်းလုပ်ငန်းခွင်တွင်အန္တရာယ်ကင်းရှင်းရေးလူ့သမားအခွင့်အရေးအပြည့်အဝရရှိရေးတွေကတော့စိန်ခေါ်မှုတွေအခက်အခဲတွေနဲ့ရင်ဆိုင်နေရဆဲဖြစ်ပါလေခင်ဗျာ
ကိုထက်အောင်ပြောပြသွားတာပါခုဆက်လက်ပြီးနားဆင်ရမှာကတော့ကမ္ဘောဒီးယားရဲ့တရားစီရင်စနစ်အပြောင်းအလဲအဆိုပြုချက်ဟာဆိုရင်အစိုးရကိုအာဏာအလွန်ကျွံလွှဲပေးထားတယ်လို့ဝေဖန်သူတွေကပြောဆိုနေကြပါတယ်။ဒီအပြောင်းအလဲအဆိုပြုချက်အပေါ်မှာနိုင်ငံတကာဥပဒေရေးရကျွမ်းကျင်သူတွေကလည်းစိုးရိမ်မကင်းဖြစ်နေပါတယ်။တရားစီရင်ရေးပြုပြင်ပြောင်းလဲမဲ့ဥပဒေ၃ခုကိုလွှတ်တော်မှာပြန်လည်ဆွေးနွေးသင့်တယ်လို့လည်းဖနှမ်းမင်မျိုးတော်မှာအင်ကာနေကပြုလုပ်ခဲ့တဲ့အစည်းအဝေးအတွင်းမှာနိုင်ငံတကာဥပဒေပညာရှင်တွေကတိုက်တွန်းပြောဆိုခဲ့တာပါ။အဆိုပြုထားတဲ့ဥပဒေကနေဥပဒေဖြစ်လာရေးကတော့အခုခါမှာကမ္ဘောဒီးယားဘုရင်ရဲ့လက်မှတ်ထိုးအတီးပြူတာကိုစောင့်ဆိုင်းနေတာပါဒီအကြောင်းကိုမြို့တော်ဖနန်းမင်က VOA သတင်းတောက်ရောဘတ်ခရီမိုက်ကယ်ကသတင်းပေးပို့ထားတာကိုမတ်တင်ကြီးထိုက်ကပြောပြပေးမှာပ
ါဟုတ်ကဲ့ပါရှင်ကမ္ဘောဒီးယားရဲ့တရားစီရင်ရေးပြုပြင်ပြောင်းလဲရေးဥပဒေ၃ခုဟာဆိုရင်တရားစီရင်ရေးအုပ်ချုပ်ရေးနဲ့ဥပဒေပြုရေးအာဏာခွဲဝေမှုကိုထိခိုက်စေတဲ့ဆိုပြီးဒီဥပဒေအဆိုပြုချက်တွေကိုကမ္ဘောဒီးယားဘုရင်အနေနဲ့လက်မှတ်ထိုးအတီးမပြူပဲ ပြည်သူ့ဆန္ဒဖြည့်ဆည်းနိုင်ရန်အတွက်လွှတ်တော်ကိုပြန်လည်ပေးဖို့ပါဆိုပြီးကုလသမဂ္ဂတရားဥပဒေနဲ့ရှေ့နေများလွတ်လပ်ခွင့်ဆိုင်ရာအထူးကိုယ်စားလှယ်ဂဗရီလာကနောလ်ကအင်္ဂါနေ့ဖနွန်ပင်မြို့တော်မှာပြုလုပ်တဲ့အစည်းအဝေးမှာတက်ရောက်လာသူတို့ကိုပြောဆိုလိုက်ပါတယ
် My request is in the sense that
ဒီဥပဒေတွေကိုတော့လက်တွေ့ကျင့်သုံးမယ်ဆိုရင်ပြင်စရာတွေလည်းတပုံကြီးလောက်ရလိမ့်မယ်ဆိုတဲ့ရှုမြင်ချက်နဲ့ကျွန်မအဆိုပြုတာဖြစ်ပါတယ်ဒါကြောင့်မို့လို့မျှော်လင့်တာကတော့ဘယင်းအနေနဲ့ဒီဥပဒေအဆိုပြုချက်တွေကိုလက်မှတ်ထိုးမယ်အစားလွှတ်တော်ကိုပြန်ပေးပို့ပြီးတော့အရင်တုန်းကကမ္ဘောဒီးယားအစိုးရလုပ်တယ်လို့မျိုးဥပဒေအတော်များများကိုအများပြည်သူရဲ့ဆွေးနွေးမှုတွေနဲ့ချမှတ်ခဲ့တယ်လို့မျိုးပြန်ပြီးတော့လှုပ်ဆောင်နိုင်ပါတယ်
တရားစီရင်ရေးပြုပြင်ပြောင်းလဲမှုဆိုင်ရာဥပဒေချမ်း၃ခုကိုတော့လွှတ်တော်အထက်လွှတ်တော်နဲ့အခြေခံဥပဒေရေးရာကောင်စီတို့ကလေ့လာစစ်ဆေးပြီးဘယင်စီကိုပေးပို့ခဲ့တာပါဒီဥပဒေချမ်းတွေဥပဒေအဖြစ်အသက်ဝင်လာစေဖို့ကတော့ဘယင်လက်မှတ်ထိုးဖို့ပဲလိုတော့တာပါဒါပေမဲ့ဒီဥပဒေချမ်းတွေဟာအခြေခံအဖြစ်ကိုလွဲချော်နေတာဖြစ်တယ်လို့ဝေဖန်သူအများအပြားကထောက်ပြထားကြပါတယ်ဒီဥပဒေချမ်းတွေဟာဆိုရင်လွတ်လပ်တဲ့တရားစီရင်ရေးကိုအာမခံပေးထားတဲ့ကမ္ဘောဒီးယားအခြေခံဥပဒေကိုစန့်ကျင်ယုံတယ်မဟုတ်ဘဲအရသားတွေရဲ့အခွင့်အရေးနဲ့နိုင်ငံရေးအခွင့်အရေးဆိုင်ရာနိုင်ငံတကာပြည်ညင်လိုမျိုးဥပဒေစာချုပ်စရမ်းတွေကိုတလေးတဆလိုက်နာပြီးလွတ်လပ်တဲ့တရားစီရင်ရေးဖြစ်ဖို့ကမ္ဘောဒီးယားရဲ့ပိုင်းဖြတ်ချက်နဲ့လဲကွဲလွဲနေတယ်လို့ဝေဖန်သူတို့ကပြောကြတာဖြစ်ပါတယ်။ကုလသမဂ္ဂရဲ့အထူးကိုယ်စားလှယ်အဖြစ်2009ခုနှစ်ကတည်းကတာဝန်ထမ်းဆောင်ခဲ့သူဘရာဇီးတရားသူကြီးတဦးဖြစ်သူမစ်ခနဲကတော့ကမ္ဘောဒီးယားရဲ့တရားစီရင်ပြုပြင်ပြောင်းလဲမှုဥပဒေချမ်း၃ခုဟာနိုင်ငံရဲ့ဥပဒေစနစ်ကြီးကိုအတော်လေးရိုက်ခတ်နိုင်တယ်လို့ရှင်းပြပါတယ
်။ They deal with the structure of the court, how it work, how it should function.
ခုံရုံးအနေနဲ့ဘလို့အလုပ်လုပ်တယ်ဘလို့လဲပတ်တဲ့နဲ့အာဏာရှင်အကြဘလို့ခွဲခြားသတ်မှတ်ရမှာတွေကဘာတွေတရားစီရင်ရေးမှာဘလို့အကျိုးခံစား권တွေကိုအာမခံပေးတဲ့ဆိုတဲ့တရားရုံးရဲ့ဖွဲ့စည်းပုံတွေကိုဒီဥပဒေကလာပြီးတော့ခွဲခြားထားတာပါဒီလိုဥပဒေတွေကတရားသူကြီးတွေကိုခန့်အပ်တာလွှဲပြောင်းပေးတာတွေစိုင်းငံ့တာတွေနဲ့စီကံထိန်းသိမ်းတာတွေလုပ်နိုင်ပါတယ်နောက်တရားရေးစီရင်စနစ်တာဝန်ယူမှုတာဝန်ခံမှုအပေါ်မှာပို့ပြီးတော့ပွင့်လင်းမြင်သာမှုရှိရေးကိစ္စလည်းပါပါတယ်ဒီဥပဒေတွေနဲ့ချုပ်ထားတာပါနောက်တရားသူကြီးတွေနဲ့အစိုးရရှေ့နေတွေရဲ့အခန်းကဏ္ဍတွေမရှုပ်ထွေးအောင်လဲရှင်းရှင်းလင်းလင်းဖြစ်အောင်လဲအဓိပ္ပာယ်ဖွင့်ဆိုထားပါတယ
်။အဓိကချုပ်ရင်းချက်ကတော့အစိုးရကတည်တည်တသာလုပ်ပိုင်권အာဏာကိုကင်ထားတာဖြစ်ပါတယ်။အထူးသဖြင့်တရားဥပဒေရေးရာဝန်ကြီးနဲ့တရားဥပဒေရေးရာဝန်ကြီးဌာနအကြီးအကဲဝန်ထမ်းတွေကိုဗဏ္ဍာရေးတိုင်တန်းချက်တွေယာရုတိုးမြှင့်မှုနဲ့တရားသူကြီးတွေနဲ့အစိုးရရှေ့နေတွေကိုယာရုကနေဖယ်ရှား권အပြစ်ပေး권တွေကိုလို့လုတ်ပိုင်ခွင့်ချေချေပြန့်ပြန့်ပေးထားတာပဲဖြစ်ပါတယ်အတိုးချုပ်ပြောရရင်တော့ဒီဥပဒေတွေကတရားစီရင်ရေးမှာအုပ်ချုပ်ရေးကဏ္ဍကလွတ်လွတ်လပ်လပ်ကြီးဂျားဝင်ဆွတ်ဖက်ခွင့်ပေးထားတာဖြစ်ပါတယ်ပီဆာဒက်ရှ်ကတော့ကမ္ဘောဒီးယားရဲ့တရားစီရင်ရေးပြုပြင်ပြောင်းလဲမှုအပေါ်မှာအကြံပေးလုပ်နေတဲ့ဒေတာရင်ပရဟိတအဖွဲ့ CCHR လို့ခေါ်တဲ့လူ့အခွင့်အရေးဆိုင်ရာကမ္ဘောဒီးယားစင်တာကဖြစ်ပါတယ်ဘယင်လက်မှတ်ထိုးအတည်ပြုဖို့ကြံရှိနေတဲ့ဒီဥပဒေချမ်းတွေအရေးအစိုးရနဲ့ဆွေးနွေးနိုင်ဖို့ကြိုးစားနေပြီးဒီကိစ္စကိုပူးပေါင်းလှုပ်ဆောင်နိုင်ဖို့အတွက်တခြားလူမှုအဖွဲ့အစည်းတွေနဲ့အတူဗျူဟာတွေချမှတ်ထားတယ်လို့သူကပြောပါတယ
် And also keep following up closely on the implementation of these laws
မကြခင်မှာဥပဒေတွေဖြစ်လာတော့မယ်ဒီဥပဒေချမ်းတွေကိုဖော်ဆောင်နေတဲ့အခြေအနေပေါ်မှာကျွန်တော်အနီးကပ်စောင့်ကြည့်နေပါတယ်နောက်ဒီဥပဒေတွေအနေနဲ့လွတ်လပ်တဲ့တရားစီရင်ရေးအပေါ်မှာချိုးဖောက်မှုတွေရှိမရှိဆိုတာကိုလည်းမှတ်တမ်းပြုစုနိုင်ပါတယ်။နောက်ပိုင်းမှာဒီသက်သေသက်ကာရကိုအခြေခံထားတဲ့မှတ်တမ်းမှတ်ရာတွေကိုကင်ပြီးဒီဥပဒေတွေကိုပြင်ဆင်ဖို့တောင်းဆိုနိုင်ပါတယ်။အစိုးရအနေနဲ့တရားစီရင်ရေးကိုတကယ်တမ်းစစ်စစ်မှန်မှန်တန်တန်ရှင်းရှင်းဖြစ်စေခြင်းနဲ့ဆန္ဒရှိတယ်ဆိုရင်တော့ဒီကိစ္စဟာကမ္ဘောဒီးယားလူထုအတွက်အဆောက်အဦကောင်းဖြစ်ပါတယ်ဗျာ။
ကမ္ဘောဒီးယားအစိုးရကတော့ဥပဒေပါပြဋ္ဌာန်းသတ်မှတ်ချက်တွေကိုကျေနပ်အားရဖြစ်တယ်လို့ပြောဆိုထားကြောင်းပါရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေ့ကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ။သောတာရှင်တို့အခုနားဆင်နေရကြတာတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပရိနေညပိုင်းအစီအစဉ်တွေပါ line to meter 25 32 51ကိုတို့ကနေထုတ်လွှင့်ပေးနေတာပါ။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်နဲ့တိုင်းရင်သတင်းလော်ရာတွေမှာတော့
ဒီနေ့ကန္တတိုင်းမှာအမျိုးသမီးတွေလည်းပါဝင်ရမယ်ဆိုတဲ့အပိုင်းကိုပေါ့နော် CCD တွေဒီနေ့စ조사နေတဲ့အပိုင်းကိုအဲတို့အနေနဲ့ပြောပြတာပေါ့နော်ဒီရှေ့ဆက်ပြီးတော့လည်းပဲကျွန်တော်တို့အမြဲတမ်းလက်တွဲပြီးတော့ညီကြရေးမှာရောဂျန်တဲ့ကန္တ
စီလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီကချင်ပြည်နယ်ဥက္ကဋ္ဌဦးခတ်ထိန်နံပြောပြသွားတာပါအခုကတော့ကိုဝင်းမင်းတင်ဆက်တဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်ရမှာပါအမျိုးသမီးတွေလူသက်တမ်းတဝက်ရှိလာချိန်မှာကြုံရတဲ့ဒီသွေးဆုံးနာတွေကြောင့်ဘလို့ဝေဒနာလိုခံစားရပြီးမိသားစုဆက်ဆံရေးကိုပါထိခိုက်နိုင်တယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြနေပါတယ်။ဘာကြောင့်အခုလိုသွေးဆုံးနာဖြစ်ရပါလားလဲ။သွေးဆုံးမီကာလအလိုက်ခံစားချက်အမျိုးမျိုးရှိရမှာသွေးဆုံးခြင်းကာလမှာဘလို့ခံစားမှုတွေကြုံရလေရှိပါလဲ။ဘလို့ဖြည့်ရှင်းသင့်ပါလဲ။သွေးဆုံးခြင်းအကြောင်းကိုအပိုင်းတစ်ဖြစ်စီစဉ်တင်ဆက်ထားပါတယ်။ဒီအကြောင်းကိုစေတက္ကသိုလ်1နဲ့ဘ ਹੁ အမျိုးသမီးဆေးရုံတာဖွားမီးရဌာနပမောက်ခဌာနမှုဒေါက်တာမြတီတာကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါဗျာ
Okay ပမောက်ခဒေါက်တာမြတီတာခင်ဗျာဒီသွေးဆုံးတဲ့အမျိုးသမီးတွေမှာဖြစ်လေဖြစ်ထရှိတဲ့လက္ခဏာတွေအကြောင်းကိုရှင်းပြပေးပါလား
သွေးဆုံးရဲ့အချိန်ခါမှာဒီအမျိုးသမီးတွေမှာခန္ဓာကိုယ်ရဲ့မှာပြောင်းလဲမှုရှိလာပါတယ်အဲ့ပြောင်းလဲမှုလေးတွေကပြောမယ်ဆိုရင်သဘာဝပြောင်းလဲမှုလေးပေါ့အဲ့သဘာဝပြောင်းလဲမှုလေးတွေဆိုရင်လည်းဒီသွေးဆုံးတဲ့အမျိုးသမီးတွေမှာဝေဒနာတရက်လိုမျိုးခံစားရပါတယ်အဲ့လိုဝေဒနာတရက်လိုခံစားရတာလည်းမကဘဲနဲ့တစ်ခါတစ်ခါကြာလို့ရှိရင်မိသားစုထဲမှာပါအဆင်မပြေတာလေးတွေဖြစ်တတ်ပါတယ်အဲ့တော့ဒီလိုသဘာဝအရာပြုရင်ပြောင်းလဲဖြစ်ပေါ်လာတဲ့ဟာလေးတွေကိုအမျိုးသမီးတွေကကြိုတင်သိထားမယ်ဆိုရင်ဒါလေးတွေကိုကြောက်လည်းမကြောက်တော့ဘူးအဲ့ဒါအပြင်ဒေတာထိုင်တတ်တယ်ဆိုရင်ကာကွယ်တဲ့သဘောမျိုးလည်းဖြစ်သွားပါတယ
်ဟုတ်ကဲ့ဆင်မကြီးဘာကြောင့်မလို့တဘာဝအရာအခုလိုဖြစ်ပြင်ပြောင်းလဲသွားတာလဲ
မျိုးသမီးတွေအတွက်ပေါ့နော်ခန္ဓာကိုယ်ထဲမှာမအေးဝမ်းပိုက်ခင်မှာတတိတဲစဉ်ကာလတွေကအာဥအိမ်ထဲမှာတာဥတွေပေါ့တတိသားဖြစ်တဲ့တာဥတွေအများကြီးပါပါတယ်အဲ့ဒီတာဥတွေကခလေးဘဝမှာမကြွေပါဘူးဟော်မုန်းပြောင်းလဲမှုတွေရှိရတဲ့ကြောင့်မလို့ငြင်းနေပါတယ်အပြူပေါ်ဝင်လာပြီဆိုတဲ့အချိန်ကျတော့အဲ့ဒီဟော်မုန်းပြောင်းလဲမှုတွေဖြစ်လာပြီးတော့တာဥကစပြီးကြွေပါတယ်တလောက်တောက်တလုံးကြည့်ပါလေအဲ့တောက်ကြည့်ရင်ညီရောထွက်လာတဲ့ဟော်မုန်းနှမျိုးရှိပါလေဒီမျိုးကတော့ estrogen လို့ခေါ်ပါတယ်နောက်ဒီမျိုးက progesterone လို့ခေါ်ပါလေအဲ့ဟော်မုန်းပြောင်းလဲမှုလေးတွေကြောင့်မလို့တဲ့အိမ်နိုင်ငံမှာအမေဘာမှာပြောင်းလဲမှုလေးဖြစ်ရနေပြီးတော့တလတစ်ခါသူကယာတိပေါ်တယ်ဆိုတာဖြစ်ရပါလေအဲ့တော့သွေးဆုံးသွားတယ်ဆိုတာအကျမ်းမြင့်သူဘိန်းနားလေတာတော့ယာတိသွေးရက်သွားတာအောင်သွေးဆုံးသွားတယ်လို့နားလေတာပေါ့လေအဲ့မဲ့တကယ်တမ်းကပါလို့ဆိုရင်တာဝုအိမ်မှာတာဝုကုန်သွားတာပေါ့ဒီပင်တွေမှာကြီးသွားတော့အတိမတိတော့တယ်လို့ပဲတာဝုမရှိတော့ဘူးပေါ့တာဝုမရှိတော့ဘူးတာဝုမချွေတော့ဘူးဆိုတဲ့အချိန်ကျတော့အဲ့ဒီဟော်မုန်းတွေလည်းမရှိတော့ဟော်မုန်းတွေမရှိတဲ့ကြောင့်မလို့ဟော်မုန်းရောမလို့တိမ်နေရမှာပြောင်းလဲမှုတွေလည်းမရှိတော့ဘူးမရှိတဲ့အပြင်တိမ်နေရပါသွားတယ်တိမ်အရွယ်စားလည်းကျုံသွားတယ်ပြီးတဲ့ခါကျတော့ယာတိသေးမလာတော့
ဟုတ်ကဲ့ဆ
ရာဒါကြောင့်မလို့ဒီသွေးဆုံးခါစားအချိန်ဆိုရင်ဒီဟော်မုန်းဒီဝါရှိရာနေတဖြည်းဖြည်းနည်းလာပြီးတော့နောက်ဆုံးလုံးဝမရှိတော့ဘယ်နဲ့ဖြစ်သွားတာပေါ့ဒီဟော်မုန်းနည်းသွားခြင်းကြောင့်မလို့ခန္ဓာကိုယ်ထဲမှာခံစားရတာလေးဖြစ်လာတာပ
ါဟုတ်ကဲ့ဆင်မကြီးခုလိုဒီဟော်မုန်းပြောင်းလဲဟော်မုန်းနည်းသွားတာပေါ့နော်အဲ့ဒါကြောင့်ဒီအပြောင်းလဲဖြစ်လာတဲ့ကျိုတင်သိရှိထားတဲ့လက္ခဏာတွေကဆင်မကြီးဘယ်အချက်တွေကိုအဓိကထားပြီးတော့စောင့်ကြည့်ဖို့လုပ်မလဲ
သွေးဆုံးတော့မယ်ဆိုလို့ရှိရင်တာဥအိမ်မှာတာဥအိမ်အကြီးအတွက်နည်းလာတယ်ကျန်တဲ့သားဥအိမ်ကသားဥကြီးရလဲတခြားလေအေးသူမကောင်းတော့တဲ့ဟာလေးတွေပေါ့နော်အဲ့ဒါဆိုတော့သွေးဆုံးတော့မယ်ဆိုတချို့လေရတိပြက်ကိုလုံးဝကိုသားဥအိမ်မှာသားဥလုံးဝမရှိတော့ဘူးမကြွေတော့ဘူးယာတိလေးလုံးဝရတိပြက်ဆုံးသွားတာတွေလည်းရှိပါတယ်တချို့ကတော့မဟုတ်ဘူးနှစ်လသုံးလမှလာရင်တစ်လုံးကြည့်မဲ့စားနှစ်လသုံးလမှတစ်လုံးကြည့်ဆိုတော့နှစ်လသုံးလချားသွားလိုက်ယာတိလေးပြန်လာလိုက်လေးငါးလချားလိုက်ယာတိလေးပြန်လာလိုက်เนี่ยตะเนี่ยติติมลาတော့ဘူးဆိုတဲ့အချင်းကြရင်တော့ကျွန်တော်တို့ကအပြီးတွေ့ဆုံးပြီလို့သတ်မှတ်ပါတယ်။အဲ့လိုကာလမျိုးမှာအဲ့ဟော်မုန်းကနေတော့ရတယ်ပေါ့နော်။ဟော်မုန်းမှာ estrogen ဆိုတာမိမကိုနှုတ်ထူစေတဲ့ဟော်မုန်းပေါ့။နော်ဒိန်းမိမကိုထူစေတဲ့ဟော်မုန်းပေါ့။နောက် progesterone ဆိုတာလည်းဒိန်းမိမကိုအရေးရှမ်းမိပြီးသွားစေတဲ့ဟော်မုန်းပေါ့။ဒီဟော်မုန်းတွေကနေလာတယ်။ နဲလာတော့ဖြည်းဖြည်းချင်းတဘာဝသူဆုံးရင်မှာတော့ဖြည်းဖြည်းချင်းနဲလာတယ်ပေါ့ဖြည်းဖြည်းချင်းနဲလာတာမှတချို့ကပြန်လာခံစားရတယ်တော့တချို့ဝါးတဲ့လူကြတော့လေသူဆုံးတဲ့လက္ခဏာကိုခံစားရတာမေးတယ်ဘာလို့လဲဆိုတော့ဖို့တက်တာလုံးမှာထွက်ထားတဲ့ဟော်မုန်းတွေကသူကပြန်မသူဆောင်နေဆိုတော့အစီထဲမှာသူဆောင်နေဒါကြောင့်မလို့ဝါးတဲ့လူကတာဝူအင်ကတာဝူမကြွေတော့ဘူးမယ်ခန္ဓာကိုယ်ထဲမှာသူဆောင်ထားတဲ့အစီတွေကဟော်မုန်းတွေကဖြည်းဖြည်းချင်းပြန်နေသေးတဲ့အတွက်ကြောင့်မလို့သူကရုပ်တည့်ရဲ့ဟော်မုန်းတွေတဲ့တမှာခံရအောင
်ဟုတ်ကဲ့ဆရာမအဲ့တော့အခုလူဒီဟုတ်ကဲ့ခံစားရတဲ့ဒီဒဏ်တွေကိုဆရာမကြီးအထက်ကရှင်းပြပေးပါလား
အုပ်စု၃ခုခွဲရတာပေါ့နော်သူဆုံးဆုံးချင်းကာလမှာခံစားရတာရဲ့နှစ်အတန်ကြာမှာခံစားရတာရဲ့နှစ်အကြာကြီးနေမှာခံစားရတာဆိုပြီးခွဲခြားရပါတယ်သူဆုံးဆုံးချင်းမှာခံစားရတာတော့ပူချီချမ်းကြီးဖြစ်တယ်ပေါ့ရှားငင်းနဲ့ဆိုချက်သိနေထလာတယ်ပြီးလို့ရှိရင်ရှိငင်းနဲ့ဆိုပူလာတယ်နောက်ချွေးတွေပိတ်ကြတယ်ပေါ့ညအိတ်တဲ့အခါမှာလေပင်ကနေချွေးတွေစီးကြတယ်တချို့ဆိုရင်အဲ့ဒီသူဆုံးကစားမှာဆိုရင်ပူချီချမ်းကြီးဆိုလို့အနှွေးတဲ့ကောက်ဝက်လိုက်ပြန်ချွတ်လိုက်တနည်းကို၄၅၆ခါတို့ရတယ်ပေါ့ရုပ်ရည်ချင်းပူတီချမ်းကြီးရဲ့အနေနဲ့မရှိပါဘူး။ဒါလေတော်တော်လေးခံစားရတယ်။တခါလေးအဲ့ဒီပူတဲ့တံနဲ့ချွေးတွေထွက်တဲ့တံနဲ့လေတခါလေးအိတ်မကျော်တာရှိပါတယ်။အဲ့ဒါပြင်ပါလေးဖြစ်တတ်လေဆိုတော့စိတ်တက်ကြတာပေါ့။အကြောင်းအရာမရှိဘဲနဲ့အလကားနေစိတ်ညစ်နေတယ်။ဒီတစ်ခါကျတော့ကိုယ့်ရဲ့မိသားစုပေါ့။ကိုယ့်ရဲ့အိမ်တောင်ဘက်သူ့မဟုတ်သားသမီးတွေကငါ့ကိုခရီးမဆိုင်တော့ဘူးဆိုတဲ့ခံစားရတာဖြစ်လာတယ်။အဲ့တော့အစပိုင်းမှာမိရေနဲ့ကျွန်တော်ပါပါနေရနေလို့ပြီးဆုံးလို့ဆိုတဲ့ခင်ကြတော့ကလေးလေးတွေဆော့နေတာကိုပဲကြည့်ရတာစိတ်ထဲမှာနှောက်ရဖြစ်လာတယ်။အဲ့လိုမျိုးဖြစ်လာပြီးတော့ခါတယ်ကတစ်ခါကလည်းပဲသောသာထွက်လာတယ်။အဲ့တော့အိမ်သားတွေနဲ့အဆင်မပြေတာကြီးဖြစ်လာတယ်။အဲ့တော့အဲ့ဒါတွေကိုမိသားစုအနေနဲ့နားလည်ထားရင်နားလည်ပြီးနိုင်တယ်ဆိုလို့ရှိရင်သူ့ရဲ့ခံစားချက်တရားသက်သာတယ်ပေါ့။တကယ်လို့မိသားစုကအဲ့ဒါကိုနားမလည်ရင်းနဲ့သက်သက်နဲ့ပြဿနာရှာနေတာပဲဆိုလို့ရှိရင်အမှမိသားစုကြီးနော်အိမ်နောက်ဘက်နဲ့အဆင်မပြေဘူးမိသားစုနဲ့သားသမီးတွေနဲ့အဆင်မပြေဘူးဆိုတာလေးဖြစ်တတ်ပါ
ဟုတ်ကဲ့ဆရာမဒီသွေးဆုံဆုံချင်းဖြစ်လာတဲ့ပြဿနာတွေကိုဘယ်လိုကာကွယ်ဖြေရှင်းတယ်လဲဆရာမ
။နံပါတ်၁ကဒီလိုမျိုးဖြစ်တတ်တယ်ဆိုတဲ့ဥစ္စာကိုသိထားဖို့လိုရပေါ့နော်။နံပါတ်၂ကတော့ကိုယ့်အကူသိထားရင်ဆင်ခြင်လို့ရတာလည်းရှိရပေါ့။ဒါပေမဲ့တစ်ခါတလေဆင်ခြင်လို့မရဘူးဆိုရင်တော့စိတ်ကူးဖို့လိုပဲပေါ့နော်။ဆရာဝန်ဆရာမနဲ့တိုင်ပင်တယ်ပေါ့။ဟော်မုန်းစားထိုးတာဆိုတာရှိရပြီ။ဒီဟော်မုန်းတွေပြန်ပြီးစားတာပေါ့နော်ဒါပေမဲ့သူ့မှာလည်းသူ့ဆိုးဆိုးတွေနဲ့သူရရှိတယ်ဒီပြန်လာကင်ဆာဖြစ်ဖြစ်တတ်တယ်နော်အဲမိဘမှာကင်ဆာဖြစ်ဖြစ်တတ်တယ်လို့ဖြစ်လာတယ်ဒီလေးကြည့်ရဲဆိုတော့အကောင်းဆုံးကတော့မိသားစုပါလေစိတ်ချမချအောင်အားပေးမင်းဒေါသမထွက်အောင်ဖြေသိမ့်မင်းနဲ့ဆိုလို့ရှိရင်သူဒီပြေဆုံးတဲ့ကာလကိုချောချောချွချွနဲ့ဖြတ်သန်းသွားမှာဖြစ်ပါတယ်သူကအိမ်မပြောတော့အောင်စိတ်ချတော့အောင်နော်အိမ်မှာတက်တနာဖြစ်တော့အောင်ဖြစ်သေးဆိုရင်တော့ဆရာဝန်ဆရာမနဲ့တိုင်ပင်ပြီးတော့ဆိုရင်ဒီလိုတော့တော့ပါပဲဒါပေမဲ့ညာတော့အဖြစ်ရတော့ဒါကိုနားလေပွားတယ်ဆိုလို့ရှင်မိသားစုကလည်းပံ့ပိုးရဲသူ့ကိုပြည်လို့ရှူစားပါဘူးဆိုတာမျိုးဆိုရင်သူကိုယ်တိုင်းလည်းသူကသူနားလေတယ်ဆိုရင်ဒီလိုနည်းနဲ့ပဲလူရဖက်ကျော်သွားကြပါတယ်အဲ့ဒါကဖြစ်ခါကသူဆုံးမကြစားတင်းတင်းနဲ့အတူမှဖြစ်ပါတယ်နောက်ပိုင်းကျရင်သူကသူ့ကိုခံနိုင်ရည်ရှိလာကြတယ
်ဟုတ်ကဲ့ဆရာမ
ကျော်ဖြတ်သွားတက်ပါတ
ယ်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။အခုတော့သောတာရှင်တို့စောင့်မျှော်နေတဲ့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်အလှည့်ကိုရောက်ပါပြီ။အာဆီယံစီးပွားရေးအတိုက်အဝန်းဆိုတဲ့စီမံကိန်းကြီးအစတင်အကောင့်ထည့်ဖော်ဖို့တစ်နှစ်ခွဲပဲလိုပါတော့တယ်။ဒါပေမဲ့မျှော်လင့်တယ်လို့ဖြစ်လာဖို့အလားအလာနည်းနေကြောင်းကိုဥအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကသုံးသက်တင်ပြထားပါတယ်။
နာမည2015နှစ်နှစ်ကုန်မှာအာဆီယံစီးပွားရေးအတိုက်အဝန်းအာဆီယံ Economic Community ကိုတည်ထောင်ဖို့လွန်ခဲ့တဲ့14နှစ်ကစင်ကာပူအာဆီယံတည်ပြီးညီလာခံမှာစီမံကိန်းချမှတ်ခဲ့ပါတယ်။ရှင်းနှစ်ကုန်မှာအာဆီယံစီးပွားရေးအတိုက်အဝန်းစတင်ပေါ်ထွက်လာမယ့်သဘောဖြစ်ပါတယ်။လိုအပ်ချက်တွေကိုအချိန်မီပြီးစီးအောင်ဆောင်ရွက်ဖို့အရေးကြီးကြောင်းအာဆီယံဥက္ကဋ္ဌဦးသိန်းစိန်ကတည်ပြီးညီလာခံမှာပြောသွားပါတယ်။တခုသီးသောဈေးကွက်နှင့်ထုတ်လုပ်မှုအခြေခံဒေသဖြစ်ပေါ်၍ကုန်ထုတ်စွမ်းအားရှင်ပြိုင်နိုင်ရေးတရားမျှတစွာဖွံ့ဖြိုးတိုးတက်ရေးစတာတွေကိုဦးတည်ထားပါသည်။အာဆီယံစီးပွားရေးအစိုက်အဝန်းထူထောင်ဖို့မြန်မာကပြင်ဆင်နေတာ85ရာခိုင်နှုန်းပြည်စည်းနေပြီလို့တက်ဆိုင်ရာဝန်ကြီးဌာနတွေပြောတာကိုလည်းပြည်တွင်းသတင်းစာဆောင်တွေမှာမကြာခဏဖော်ပြကြပါသည်။ဒါပေမဲ့အခြားစီးပွားရေးသတင်းတွေနိုင်ငံခြားလေ့လာချက်တွေကိုကြည့်ရင်မြမအခြေအနေကိုခံမှန်းနိုင်ပါလေ ဥပဒေစည်းမျဉ်းနဲ့လက်တွေ့ကွာခြားတာဟာမြန်မာပြည်မှာဖြူဖြစ်စဉ်လို့ဖြစ်နေပါတယ်။အာဆီယံရုံးချုပ်ရဲ့အကူအညီနဲ့မြန်မာအမှုဒန်းတွေနိုင်ငံခြားမှာတင်ဒန်းတက်ပြီးပြည်တွင်းမှာဟောပြောပွဲလုပ်တဲ့အဆင့်ရောက်နေတာကတော့သိကြပါတယ်
။စီးပွားရေးလောက်ရကန်ရတာအဆင်ပြေမှုကိုတိုင်းတာတဲ့စစ်တမ်း Doing Business 2014 ကိုကမ္ဘာ့ဘဏ်ကမကြာမီကထုတ်ပြန်ထားပါတယ်။နိုင်ငံပေါင်း189နိုင်ငံမှာစီးပွားရေးလောက်ရတာအဆင်ပြေမှုကိုကိန်းစဉ်အလိုက်ဖော်ပြထားပါတယ်။စီးပွားရေးလုပ်လို့အကောင်းဆုံးနိုင်ငံဟာစင်ကာပူဖြစ်ပါတယ်။ဟောင်ကောင်ကဒုတိယ၊နယူးဇီလန်ကတတိယ၊အမေရိကန်ကစတုတ္ထဖြစ်ပါတယ်။မလေးရှားက17မှ၊ထိုင်းနိုင်ငံက16၊ဘရူနိုင်းက59၊ဗီယက်နမ်က69၊ဖိလစ်ပိုင်က108၊အင်ဒိုနီးရှားက120၊ကမ္ဘောဒီးယား138၊လာအို159နဲ့မြန်မာက182ဖြစ်ပါတယ်။အာဆီယံ10နိုင်ငံမှာစီးပွားရေးလုပ်ငန်းတိုးတက်ဖွံ့ဖြိုးဖို့အခက်အခဲဆုံးနိုင်ငံဟာမြန်မာဖြစ်နေပါတယ်။ကမ္ဘာ့ဘဏ်ကလိလာတဲ့189နိုင်ငံထဲမှာမြန်မာအထက်ဆိုးတာအာဖရိက9နိုင်ငံပဲရှိပါတော့တယ်
။အာဆီယံ10နိုင်ငံဟာစွမ်းရည်ချင်းအလွန်ကွာခြားပါတယ်။ဥပမာထောက်ပံ့ဖြည့်တင်းနိုင်မှုစွမ်းရည် logistic performance ကို155နိုင်ငံမှာကမ္ဘာ့ဘဏ်က2010မှာစစ်တမ်းကောက်တဲ့အခါမှာစင်ကာပူကဒုတိယဖြစ်ပြီးမြန်မာအဆင့်က133ဖြစ်ပါတယ်။ ADB အာရှဖွံ့ဖြိုးရေးဘဏ်နဲ့အရှေ့တောင်အာရှလေးလာရေးဌာနပူးတွဲပြီးပညာရှင်15ဦးကိုအာဆီယံအတိုက်အဝန်းကိုအကဲဖြတ်ခိုင်းပါတယ်။သူတို့ရဲ့အကဲဖြတ်ချက်စာမျက်နှာ900ကျော်ကိုစာအုပ်ထုတ်ဝေထားပါတယ်။အာဆီယံစီးပွားရေးအတိုက်အဝန်းအကောင့်တွေဖော်ရမှာခရီးမရောက်နိုင်တာတွေအများကြီးရှိနေတာတွေ့ရပါတယ်။အာဆီယံနိုင်ငံအချင်းချင်းကုန်သွယ်ရမှာအကောက်ခွန်ကင်းလွတ်ခွင့်ရှိရမှာဖြစ်ပေမဲ့တချို့နေရာတွေမှာအကောက်ခွန်ယူနေတော့ပဲလို့ဆိုပါတယ်ဈေးကွက်တစ်ခုကြီးဖြစ်ဖို့ခက်ခဲနေတာဖြစ်ပါတယ
်ကုန်သွယ်ရေးမှာအခွန်တော်ကင်းလွတ်ဖို့ကြိုးစားနေတဲ့အာဆီယံနိုင်ငံတွေဟာအကောက်ခွန်တိုးယူလို့မဖြစ်ပါဘူးဒါကြောင့်မိမိလုပ်ငန်းကိုကာကွယ်ပြီးနိုင်ငံသားပစ္စည်းကိုဟန့်တားရမှာစီးမျဉ်းစည်းကမ်းနဲ့ကန့်သတ်ချက်တွေထုတ်ကြပါတယ်ဒါတွေဟာအခွန်မဟုတ်တဲ့အဟန့်အတားတွေဖြစ်ပါတယ်အာဆီယံနိုင်ငံချင်းချင်းကုန်သွယ်ရမှာပြဋ္ဌာန်းထားတဲ့စည်းမျဉ်းတွေများလို့နဲ့အတွက်အာဆီယံကိုတခုတည်းသောဈေးကွက်အဖြစ်အသွင်ပြောင်းရေးစီမံကိန်းဟာတိုးတက်မှုမရှိသလောက်ဖြစ်နေတယ်လို့ဖိလစ်ပိုင်နိုင်ငံကဘောဂဗေဒပါမောခမော်နာအော်စထရီးယားကဆိုပါတယ်အခွန်မကောက်ပေမဲ့စည်းကမ်းသတ်မှတ်ချက်တွေများလာတဲ့အတွက်2015ခုနှစ်ကုန်မှာအာဆီယံပူးပေါင်းရေးနဲ့အတိုက်အဝန်းထူထောင်ရေးကိုကြံ့ကြာစေလိမ့်မယ်လို့ဆိုပါတယ်
အကောင့်တဲ့ပေါ်ဖို့အခက်အခဲတွေများလွန်းလာကြအောင်2015ကိုအာဆီယံစီးပွားရေးအတိုက်အဝန်းအကောင့်တဲ့ပေါ်တဲ့နှစ်လို့မသတ်မှတ်ပေးရှေ့လျားလာတဲ့အာဆီယံခရီးရဲ့မိုင်တိုင်တစ်ခုအနေနဲ့သာသတ်မှတ်တင်တယ်လို့ ADB အာရှဖွံ့ဖြိုးရေးဘဏ်အရာကအီဝန်အဇစ်ကဆိုပါတယ်ဗမာအစိုးရကတော့2006မှာဥက္ကဋ္ဌမလုံလိုက်ရလို့တိုက်ခါကြခဲ့တာကိုပြန်လဲအဖတ်ဆင်ဖို့သာအရေးကြီးနေပုံရပါတယ်ဗမာအစိုးရအဖွဲ့ဂုံယူဝင်ကြားစရာလည်းဖြစ်နေပါတယ်အဖွဲ့ဝင်ဖြစ်ပြီး18နှစ်ကြာမှပထမဦးဆုံးအချိန်အလှည့်ကျဥက္ကဋ္ဌလုပ်ရတာကိုဂုံယူမိတယ်လို့သမရဦးသိန်းစိန်ကိုယ်တိုင်လွန်ခဲ့တဲ့မေလကကျင်းပတဲ့ညီလာခံမှာထုတ်ဖော်ပြောဆိုသွားပါတယ်ဘယ်လိုပဲဖြစ်ဖြစ်2016မှာအာဆီယံနိုင်ငံအချင်းချင်းပြိုင်ဆိုင်တာတွေများလာမှာမို့အများအစွန်းရတာလည်းနှဲသွားနိုင်ပါတယ်ဒေသဆိုင်ရာနဲ့ရောကမ္ဘာဈေးကွက်နဲ့ရောအဆက်အသွယ်ရှိပြီးသားဖြစ်တဲ့ကုမ္ပဏီကြီးတွေကသာအာဆီယံစီးပွားရေးအတိုက်အဝိုင်းမှာအများဆုံးအကျိုးခံစားရလိမ့်မယ်လို့လွန်ခဲ့တဲ့6လကထုတ်ပြန်တဲ့ Deutsche Bank အစီရင်ခံစာမှာဖော်ပြထားပါတယ်။အာဆီယံဈေးကွက်ကြီးတည်ထောင်လိုက်လို့ပြည်တွင်းစီးပွားရေးပြဿနာတွေပြည်လည်သွားမှာမဟုတ်ပါဘူး။နိုင်ငံတစ်ခုစီရဲ့အခြေအနေကိုလိုက်ပြီးအကျိုးသက်ရောက်မှုအမျိုးမျိုးရှိနိုင်ပါတယ်ခင်ဗျာ။
ဥအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့သုံးသက်တင်ပြသွားတာပါအခုဆက်လက်ပြီးတော့အပတ်အစဉ်အစီအစဉ်တစ်ခုဖြစ်တဲ့တိုင်းရင်းသတင်းလှော်တွေကိုတင်ဆက်ပေးပါမယ
်အပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလှော်ကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ
ဘီအန်အိုင်ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့တနင်္ဂနွေလုံးပြစ်ခတ်ရေးဆေးနဲ့ပတ်သက်ပြီး NCCT ခေါင်းဆောင်တွေနဲ့မြန်မာငြိမ်းချမ်းရေးစင်တာခေါင်းဆောင်တွေထိုင်းနိုင်ငံမှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်အမျိုးသမီးများပေါ်လိင်ကျန်းဖတ်မှုရက်တရေးဆန္ဒပြမှုကြောင့်တရားစွဲဆိုခံရတဲ့ချင်းအမျိုးသမီးခေါင်းဆောင်လေးဦးရဲ့အမှုကိုပြန်ရုပ်သိမ်းပေးဖို့တောင်းဆိုခဲ့တယ်ဆိုတာနဲ့ပြည်တွင်းနိုင်ငံရေးပါတီခေါင်းဆောင်တွေအနေနဲ့ထိုင်းနိုင်ငံမှာအခြေစိုက်တဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေမျိုးသမီးအဖွဲ့အစည်းတွေရဲ့ခေါင်းဆောင်တွေနဲ့ပြည်ဆောင်ခဲ့တဲ့အခြေအနေတွေအကြောင်းကိုကြားကြားရမှာပါရှင်
ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါတနင်္ဂနွေလုံးအပြစ်ခတ်ရက်စေးရေးငင်းချမ်းရင်းနဲ့ပတ်သက်ပြီးတနင်္ဂနွေလုံးအပြစ်ခတ်ရက်စေးရေးဆိုင်ရာညီနိုင်းရေးအဖွဲ့ NCCT ကခေါင်းဆောင်တွေနဲ့မြန်မာငင်းချမ်းရေးစင်တာ MPC ကဥလမုံရွှေနဲ့အဖွဲ့ဝင်တွေဟာဇူလိုင်လ23ရက်နေ့ကထိုင်းနိုင်ငံချင်းမိုင်မြို့မှာထပ်မံတွေ့ဆုံဆွေးနွေးခဲ့ပါတယ်တနင်္ဂနွေလုံးအတိုင်းတာအနေနဲ့အပြစ်ခတ်ရက်စေးရေးလက်မှတ်ထိုးပြီးတဲ့နောက်သမဒဦးသိန်းစိန်အနေနဲ့တိုင်းရင်းသားတွေရဲ့အခြေခံပြဿနာတွေကိုအကောင်းဆုံးဖြေရှင်းပေးဖို့စန္ဒရှိကြောင်းနဲ့တနင်္ဂနွေလုံးအပြစ်ခတ်ရက်စေးရေးစာချုပ်မူကြမ်းရရှိရေးကိစ္စအစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့ထပ်မံဆွေးနွေးဖို့ကိစ္စရပ်တွေကိုဆွေးနွေးခဲ့ကြတာဖြစ်တယ်လို့ NCCT ကဗဒူစောကွယ်ထူးဝင်းကပြောပါတယ်တရင်တာနက်ကန်အဖွဲ့ကောင်းဆောင်တွေအနေနဲ့အခုလာနောက်ဆုံးအပတ်ထဲမှာ KIO ရဲ့ဗဟိုဌာနချုပ်ဖြစ်တဲ့လိုင်ဇာမြို့မှာထပ်မံတွေ့ဆုံသွားဖို့ရှိတယ်လို့လည်းဘဒူစောကွယ်ထူးဝင်းကပြောပါတယ
်အမျိုးသမီးအပေါ်လင်အကြံဖဲမှုရက်တန့်ရေးဆန္ဒပြမှုကြောင့်တရားစွဲဆိုခံနေရတဲ့ချင်းပြည်နယ်ရေစွာမြို့ကအမျိုးသမီးကောင်းဆောင်လေးဦးရဲ့အမှုကိုပြန်လည်ရုပ်သိမ်းပေးဖို့မြို့မီမြို့ဖတွေကတောင်းဆိုလိုက်ပါတယ်ရေစွာမြို့ကဆန္ဒပြအမျိုးသမီးအဖွဲ့ခေါင်းဆောင်လေးဦးကိုရေစွာရဲစခန်းကနေပုံမှန်18နဲ့ဇွန်လ25ရက်နေ့ကတရားစွဲဆိုထားခဲ့တာဖြစ်ပြီးဒီကိစ္စကိုရဲစခန်းတာဝန်ရှိသူတွေကအမှုပြမရုပ်သိမ်းဘူးဆိုရင်ရေစွာကတမျိုးလုံးအတိုင်းအတာနဲ့ဆန္ဒပြတောင်းဆိုသွားမယ်လို့ရေစွာမြို့မြို့မီမြို့ဖတွေကစူရနာ9ရက်နေ့ကစာရေးသားပေးပို့လိုက်တယ်လို့အမျိုးသမီးခေါင်းဆောင်မငွင်ချင်ဘာကပြောပါတယ်ချင်းမီနယ်တောင်ပိုင်းမတူပီမြို့နယ်ရေစွာမြို့နယ်ခွဲမှာအစိုးရစစ်သားတအူးကချင်းမျိုးတမီးတအူးကိုအတင်းအဓမ္မကျင့်ဖို့ကြံစီရိုက်နှက်ခဲ့တဲ့ဖြစ်ရပ်ကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ပြီးခဲ့တဲ့ဇွန်လ23ရက်နေ့24ရက်နေ့ကချင်းမျိုးတမီးများကဦးဆောင်ပြီးတော့ဆန္ဒပြခဲ့တာဖြစ်ပါတယ်
နှစ်ရှည်ထောင်တန်းတွေချမှတ်ခံထားရတဲ့ Unity Channel ကသတင်းထောက်5ဦးအမြန်ဆုံးပြန်လွတ်ဖို့အတွက်ရခိုင်သတင်းထောက်တွေစုပေါင်းပြီးစစ်တွေမြို့မှာဆူတောင်းပွဲတစ်ခုကိုကျင်းပပြုလုပ်ခဲ့ပါတယ်။ဇူလိုင်လ15ရက်နေ့ကပြုလုပ်ခဲ့တဲ့အဲ့ဒီဆူတောင်းပွဲမှာရခိုင်အခြေစိုက်ပြည်တွင်း Channel ကသတင်းထောက်တွေနဲ့အလွတ်သတင်းထောက်စုစုပေါင်း20ခန့်ပါဝင်ပြီးစစ်တွေမြို့ဖျားကြီးမှာစီမီးထွန်းဆူတောင်းခဲ့ကြတာဖြစ်ပါတယ်။ Unity Channel ကအမှုဆောင်အရာရှိချုပ်နဲ့သတင်းထောက်4ဦးကိုပခုတ်ကိုတရားရုံးကနေကပ္ပစာနှစ်လေးနဲ့ပတ်သက်ပြီးတည်င်းရေးသားဖော်ပြခဲ့တဲ့အတွက်နိုင်ငံတော်လုံခြုံရေးနဲ့အကျိုးစီးပွားကိုထိခိုက်စေတယ်ဆိုပြီးဇူလိုင်လ10ရက်နေ့ကအလုံနဲ့ထောင်တန်း10နှစ်ချမှတ်ခဲ့တာပါအခုလိုတည်င်းထောက်တွေကိုနှစ်ရှည်ထောင်တန်းချမှတ်တာဟာတည်င်းတမားတွေကိုဖိနှိပ်တာဖြစ်တယ်လို့ချင်းချောင်ရရောက်တယ်လို့လည်းတည်င်းတမားတဦးဖြစ်သူဦးတန်းလိုင်ကပြောပါတယ်
ကချင်လူလာရေးတပ်မတော် KIA အရာရှိနှူးကိုအစိုးရတပ်ဖွဲ့တွေကနေဖမ်းဆီးထားတဲ့အပေါ်မှာပြန်အပ်ပေးဖို့အတွက်ဇူလိုင်လ5ရက်နေ့ကမြစ်ကြီးနားမြို့မှာပြုလုပ်ကြတဲ့ဘူးတွဲပဋိပက္ခဖြည့်ရှင်ရေးကော်မတီအစည်းအဝေးမှာ KIO ဘက်ကတောင်းဆိုထားပါတယ်အဖမ်းခံရတဲ့အရာရှိနှူးဟာဖားကန့် KIA တပ်ရင်း6နယ်မြေကတ်မော်တိုက်နယ်မူဆလံကဘာဖုတ်ကြံစီလွန်းနဲ့ပိုမကြီးဘရန်ဆိုင်တို့နှူးဖြစ်ပြီးအခုထိလွတ်ပေးတာတွေမရှိသေးဘူးလို့ KIA ဗဟိုကော်မတီဝင်တူပိုမူကြီးအင်ဖန်နော်ဘိုကပြောပါတယ်ဆလံကဘာစီလွန်းကိုဇွန်လ28ရက်နေ့ကဖာကန်နဲ့ကတ်မော်ကြားမှာဖမ်းဆီးလိုက်တာဖြစ်ပြီးဂျီဘရန်ဆိုင်ကိုတော့အင်ဒိုဂျီဒေတာမပင်ရွာမှာဇွန်30ရက်နေ့မှာဖမ်းဆီးလိုက်တာဖြစ်တယ်လို့တူပိုမူကြီးအင်ဖန်နော်ဘိုကပြောပါတယ်
ကယားပြည်နယ်ဒီမော့ဆိုမြို့မှာရှိတဲ့ငွေတောင်ဆဲတာပေါင်ရှောင်းကွင်းလန်းကိုတက်တန်းပေါင်း 1,440 အကုန်ကျခံပြုလုပ်သွားမယ်လို့ပြည်နယ်လမ်းပန်းဆက်သွယ်ရေးဝန်ကြီးကပြောပါတယ်ဒီစီမံကိန်းကို2014ခုနှစ်မှာပြည်ထောင်စုအစိုးရကနေတက်တန်းပေါင်း900ကယားပြည်နယ်ကနေတက်တန်းပေါင်း940အကုန်ကျခံဆောက်လုပ်သွားမယ်လို့လဲဆိုပါတယ်လက်ရှိအသုံးပြုနေတဲ့ကံပောင်ပေါ်ရှိလမ်းမကြီးကိုကားကြီးကားငယ်တမ်ပိုတင်ကားများနေစဉ်ဖြတ်တန်းသွားလာနေတာကြမ်းမြင့်ပြီးဖြစ်တာကြောင့်ကံပောင်ရဲ့ခန္ဓာရည်ကိုစိုးရိမ်ပြီးတာပောင်ရှောင်းကွင်းလမ်းကိုပြုလုပ်ရတာဖြစ်ပါတယ်။လက်ရှိအသုံးပြုနေတဲ့ငွေတောင်ဆဲတာပောင်ပေါ်လမ်းမကြီးကို1962ခုနှစ်မှာတည်ဆောက်ခဲ့ပါတယ်
ုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှင်။ပြည်တွင်းကနိုင်ငံရေးပါတီဆန်ပါတီရဲ့ခေါင်းဆောင်တွေဟာထိုင်းခြေစိုက်တိုင်းသာလက်နက်ကိုင်အဖွဲ့တွေအမျိုးသမီးအဖွဲ့တွေနဲ့ဇူလိုင်လပထမအပတ်မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီတွေ့ဆုံမှုမှာဘာထူးခြားမှုတွေရှိနေပါသလဲ။ပြည်တွင်းနိုင်ငံရေးပါတီရဲ့ခေါင်းဆောင်တွေကရောဘလို့ရည်ရွယ်ချက်နဲ့ထိုင်းနိုင်ငံမှာအခြေစိုက်တဲ့အဖွဲ့အစည်းတွေနဲ့တွေ့ဆုံရပါသလဲဆိုတဲ့အခြေအနေတွေကိုတော့အမီကနေစူးစီးချပြီးနိုင်ကွန်းအိမ်ကနေအခုလိုတင်ဆက်ထားပါရရှင်။
ပြည်တွင်းနိုင်ငံရေးပါတီကခေါင်းဆောင်တွေအနေနဲ့ထိုင်းနိုင်ငံခြေဆိုင်တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေအမျိုးသမီးဖွဲ့စည်းတွေရဲ့ခေါင်းဆောင်တွေနဲ့လက်ရှိဖြစ်ပွားနေတဲ့နိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတွေ့ဆုံဆွေးနွေးခဲ့တယ်လို့စီလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီကချင်ပြည်နယ်ရဲ့ဥက္ကဋ္ဌဦးခတ်ထိန်နံကပြောပါတယ
်။ဒီနေ့ကန္တအတိုင်းမှာအမျိုးသမီးတွေလည်းပါဝင်ရမယ်ဆိုတဲ့အပိုင်းကိုပေါ့နော်။ CCD တွေဒီနေ့စ조사နေတဲ့အပိုင်းကိုအဲသူတို့အနေနဲ့ပြောပြတာပေါ့နော်။ဒီရှေ့ဆက်ပြီးတော့လည်းပဲကျွန်တော်တို့အမြဲတမ်းဒါလက်တွဲပြီးတော့ငင်းကြရေးမှာရောဇာတ်နဲ့ခန္ဓာတွေမှာရောကျွန်တော်တို့ဆက်ပြီးတော့ဆောင်ရွက်သွားဖို့လိုအပ်တယ်ဆိုတဲ့အပိုင်းကိုကျွန်တော်တို့ဆွေးနွေးကြပါတယ
်။ပြည်တွင်းနိုင်ငံရေးပါတီခေါင်းဆောင်တွေနဲ့တနင်္ဂနွေလုံးအပြစ်ကရက်စရေးဆိုင်ရာညှိနှိုင်းရေးဖွဲ့ NCCD ခေါင်းဆောင်တို့တွေ့ဆုံဆွေးနွေးခဲ့တဲ့အပေါ်ထူးခြားချက်တွေကိုတော့ NCCD ခေါင်းဆောင်တို့ဖြစ်သူဘတူစောကွယ်ထူးဝင်းကအခုလိုပြောပါတယ်။
လွတ်တော်ကိုယ်စားလှယ်လည်းပါတယ်ဆိုတော့လွတ်တော်ပိုင်းမှာလည်းသူတို့ပါဝင်တဲ့အပိုင်းသူတွေပြင်ဆင်တာတို့သူတို့လုပ်နေတဲ့ပိုင်းလောက်တော့ပို့တော့ကျွန်တော်တို့ကြံပေးတင်ပြမှုတော့ရှိတယ်ကျွန်တော်တို့လည်း NCCT ရဲ့လုပ်ငန်းဒီငြိမ်းချမ်းတည်ဆောက်လာရောက်ရှိတဲ့အနေအထားနဲ့ရေးဆိုင်ရတဲ့အခက်အခဲတွေနောက်ပဲလို့ဒီနာရှာပြီးတော့ကျွန်တော်ကြော်လွားသွားနိုင်လဲဆိုတဲ့ကိစ္စကျွန်တော်ပြန်ပြောဆွေးနွေးတာအမြင်ဖြစ်လေတော့ပေါ့လေ
အလားတူအမျိုးသမီးများဖွဲ့ချုပ်မြန်မာနိုင်ငံ WFP ကအထွေထွေတွင်းမှုတော်တင်တင်ညူကတော့ပြည်တွင်းနိုင်ငံရေးပါတီခေါင်းဆောင်တွေနဲ့ဆွေးနွေးမှုအခြေအနေနဲ့ပတ်သက်ပြီးအခုလိုပြောပြပါတယ
်။အမျိုးသမီးတွေကြံပတ်ခံရတဲ့ကိစ္စတစ်ခုတည်းမဟုတ်ဘဲနဲ့လက်ရှိမြန်မာနိုင်ငံရဲ့ပြည်ပင်ပြောင်းလဲမှုအခြေအနေနဲ့တုံ့ပြန်ရတဲ့ခက်ခဲတဲ့စိန်ခေါ်မှုတွေပြီးတော့ငင်းချမ်းရေးပေါ်ဆောင်မှုကိစ္စရပ်တွေနဲ့ပတ်သက်ရင်ကျမတို့ရဲ့ဆွေးနွေးပူပန်မှုတွေဒါတွေကိုလည်းကျမတို့ဆွေးနွေးဖြစ်တယ်
။ပြောင်းလဲလာတဲ့နိုင်ငံရေးဖြစ်စဉ်နဲ့ညီနိုင်ငံရေးဖွဲ့စည်းတွေအနေနဲ့တိုက်ဆုံဆွေးနွေးမှုများများလုပ်ဖို့လိုအပ်တယ်လို့လည်းစီလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီကချင်ပြည်နယ်ဥက္ကဋ္ဌဦးခတ်ထိန်နံကပြောပါတယ်
။ကျွန်တော်တို့နိုင်ငံရေးပြောင်းလဲမှုဖြစ်စဉ်မှာဒီဟာတွေဟာရှိကိုရှိတဲ့အတွေ့ကိုတွေ့တဲ့ဒီလိုမျိုးတွေ့ဆုံဆွေးနွေးမှုများများလုပ်နိုင်တဲ့အခါကျမှကျွန်တော်တို့ရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲမှုနဲ့ကျွန်တော်တို့ငြိမ်းချမ်းရေးတွေကိုကျွန်တော်တို့ပို့ပြီးတော့တည်ဆောက်နိုင်မှာဖြစ်တဲ့အတွက်ကြောင့်ဒီလိုတွေ့ဆုံခြင်းဖြစ်ပါတယ်
။ဆက်ပြီးတော့မွန်ပြည်နယ်လူဝင်မှုကြီးကြပ်ရေးနဲ့အမျိုးသားမှတ်ပုံတင်ရေးဦးစီးဌာနနဲ့နော်ဝေးဒုက္ခသည်ကောင်စီတို့ပူးပေါင်းပြီးတော့မွန်ပြည်နယ်အတွင်းမှာရှိနေတဲ့အိုးအိမ်ရွှေ့ပြောင်းခန့် IDP တွေအတွက်နိုင်ငံသားစီစစ်ရေးကတ်တွေပြုလုပ်ပေးနေတယ်လို့ဆိုပါတယ်။ပြည်내လာဝကနဲ့နော်ဝေးဒုက္ခသည်ကောင်စီတို့ကနေဘလို့အစီအစဉ်မျိုးနဲ့စီစစ်ရေးကပ်ပြားတွေလုပ်ပေးနေပါသလဲဒီအစီအစဉ်တွေကရောဒေသခံတွေအတွက်ဘလို့အကျိုးရှိနေပါသလဲဆိုတာကိုမိရင်စနိုင်းကနေစူးစီးထားပြီးဆိုင်းမင်းကနေအခုလိုတင်ဆက်ထားပါရရှင
်မွန်ပြည်နယ်တထုံမြို့နယ်ပြည်လင်းမြို့နယ်ကြိုက်ထုံမြို့နယ်နဲ့ရေးမြို့နယ်လေးမြို့နယ်ကအိုးအိမ်ရွှေ့ပြောင်းခံရသူတွေကိုနိုင်ငံသားစီစစ်ရေးကပ်တွေပြုလုပ်ပေးနေတယ်လို့လူမှုကြီးကြပ်ရေးနဲ့မြို့သားမှတ်ပုံတင်ဦးစီးဌာနပြည်နယ်ဦးစီးမှုဦးတန်းဝင်းကပြောပါတယ်
ကျွန်တော်တို့လာဝကနဲ့ energy ပူးပေါင်းပြီးတော့ကျွန်တော်တို့ကွင်းစင်းဆောင်ရွက်ပေးတဲ့အစီအစဉ်တော့ဒီအစီအစဉ်မှာကျွန်တော်တို့ဒီတရွာလူတို့တွေကိုကျွန်တော်တို့အခမဲ့ပေါ့နော်အကုံကြစိတ်ကွင်းစစ်ခကော်ဖီကူကဓာတ်ပုံရိုက်ခအစုံပေါ့နော်နောက်အခွန်ခအစသူတို့တပြားမှပေးစရာမလို one stop service အခုဆိုလို့ရှိရင်ကျွန်တော်တို့ plastic လောင်းတဲ့အထိကျွန်တော်တို့လုပ်ကင်ဆောင်ရွက်ပေးပါ
နိုင်ငံသားကအခမဲ့လုပ်ပေးနေတဲ့အစီအစဉ်ဟာဝေးလံတဲ့ data မှာရှိတဲ့အိုးအိမ်ရွှေ့ပြောင်း IDP တွေစစ်ပေးစစ်တမ်းနဲ့တဘာဝပေးတံတွေကြောင်းအတိဒုက္ခရောက်နေကြတဲ့သူတွေကိုအတိကထားလှုပ်ဆောင်ပေးသွားမယ်လို့ဦးတန်းဝင်းကပြောပါတယ်အဲ့ဒီအစီအစဉ်မှာနိုင်ငံသားကတစ်ကြိမ်တစ်ခါမှမလုပ်ရသေးတဲ့သူတွေကိုဦးစားပေးလှုပ်ဆောင်ပေးသွားမယ်လို့လည်းနော်ဝေးဒုက္ခတဲ့ကောင်စီကွန်ဆင်းဝန်ထမ်းမတနာဆိုးကအခုလိုရှင်းပြပါတယ်ဘလို့လှုပ်သေ
းတာကနှစ်မျိုးရှိတာပေါ့နော်တမျိုးကကြတော့လုံးဝမလုပ်ရသေးတဲ့လူတွေကို10နှစ်ပြည့်ပြီးတော့ဒီအသက်50 60 80ဒီမလုပ်ရသေးတဲ့လူတွေကိုသူကကွင်းထဲမှာပဲလုပ်ပေးတယ်။ကိုကြတော့လုပ်ပြီးပြီးကတ်တွေပျောက်တာတို့ကတ်တွေကဟိုအယောင်ကဓာတ်ပုံတွေပြတ်တာတို့ပလတ်စတစ်တခါလည်းမလောင်တာဘောနော်။အဲ့ဒါတွေအတွက်ကိုသူကဟိုအခအခွင့်နေတော့သူတို့လုပ်ပေးဒါပေမဲ့အဓိကသူတို့ဒီကြေးရွာတွေမှာလုပ်ပေးတာကဟိုလုံးဝမလုပ်ရသေးတဲ့လူတွေကဦးစားပေးတယ်
ကြီးရွာထိကွန်းစင်းပြီးနိုင်ငံသားကခမဲလုတ်ပေးတဲ့အစီအစဉ်ဟာမြို့နဲ့အလံဝေးပြီးသွာလာရေးအခက်ခဲရှိသူတွေအတွက်များစွာကြိုးရှိတယ်လို့ပိနေတော်ကြီးရွာအုပ်ချုပ်ရေးမှူးဦးစောညွန့်ဝေကပြောပါတယ် NRC ဟာ2013ခုနှစ်အောက်တိုဘာလမှာမွန်ပြည်နယ်လူမှုကြီးကြပ်ရေးဦးစီးဌာနနဲ့ပူးပေါင်းပြီးဒီနှစ်ဇူလိုင်လအထိအိုးအိမ်ရွှေ့ပြောင်းခံရတဲ့ IDP တွေကိုနိုင်ငံသားက13,000ကျော်ပြုလုပ်ပေးခဲ့ပြီးဖြစ်ပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
တနင်္ဂနွေလုံးအဖြစ်ခက်ရစေရင်ငင်းချင်းရင်နဲ့ပတ်သက်ပြီးတနင်္ဂနွေလုံးအဖြစ်ခက်ရစေရဆိုင်ရာညီနိုင်ရဲ့အဖွဲ့ NCCT ကခေါင်းဆောင်တွေနဲ့မြန်မာငင်းချင်းရင်စင်တာ MPC ကဥလမောင်ရွှေနဲ့အဖွဲ့ဝင်တွေထိုင်းနိုင်ငံချင်းမိုင်မြို့မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။အမျိုးသမီးများပေါ်လင်းအကြမ်းဖက်မှုရပ်တန့်ရေးဆန္ဒပြမှုကြောင့်တရားစွဲဆိုခံနေရတဲ့ချင်းပြည်နယ်ကအမျိုးသမီးခေါင်းဆောင်၄ဦးရဲ့အမှုကိုပြန်ရုပ်သိမ်းပေးဖို့ရည်စွာမျိုးမီမျိုးဖများကတောင်းဆိုလိုက်ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ထိုင်းမြန်မာနယ်စပ်က BNI စီစဉ်တင်ဆက်တဲ့တန်ရင်သတင်းလွှာတွေကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုဖိတ်ခေါ်ပါရစေ။
တို့ရချက်ချမြန်မာနိုင်ငံမှာဖွဲ့စည်းပုံဆိုင်ရာပြဋ္ဌာန်းချက်တချို့ကြောင့်ဒီမိုကရေစီဆန်တဲ့ရွေးကောက်ပွဲဖြစ်မဲ့အလားအလာနဲ့ပါနေချိန်မှာမဲဆွယ်စည်းရုံးရေးဆိုင်ရာညွှန်ကြားချက်တွေရွေးကောက်ပွဲဆိုင်ရာလှုပ်ထုံလုပ်နည်းတွေကိုပုံမိုတင်းကျလိုက်ပါတယ်ဒီလိုရက်တွေကြောင့်မြန်မာနိုင်ငံမှာကျင်းပလာမဲ့ရွေးကောက်ပွဲတွေဟာဒီမိုကရေစီဆန်တဲ့တရားမျှတတဲ့အများပြည်သူလက်ခံနိုင်တဲ့ရွေးကောက်ပွဲဖြစ်လာနိုင်မဲ့အလားအလာဘယ်လိုဖြစ်သွားစေသလဲဆိုတာအခုလာမဲ့စနေညတရားလေးလှမ်းအစီအစဉ်မှာဆွေးနွေးကြအောင်ပါသောရချင်ခင်ဗျာပါဝင်ဆွေးနွေးလို့သူတွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2392318999 fax နံပါတ်က2392318999ဖြစ်ပါတယ် email လိပ်စာကတော့ bumis@voanews.com ဖြစ်ပါတယ်တရားပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့တဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပို့နိုင်ကြပါတယ်ခင်ဗျာပါဝင်ဆွေးနွေးရဖို့ pick up ပါတယ
် BOA ကနေအခုထုတ်လွှင့်ပေးတဲ့တနအီစာအစီအစဉ်ကိုအခုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00ကနေ 17:00 အထိလိုင်းတိုမီတာ 2532 တူကနေပြန်ပြီးထုတ်လွှင့်ပေးမှာပါ BOA ရဲ့ဂျာတာပရင်းနေညပိုင်းအစီအစဉ်နေမကြာခင်ပြီးဆုံးတော့ပါပါအခုကြံနေသေးတဲ့အချိန်တွင်းမှာသတင်းအချင်းချုပ်ကိုမက်ခင်ဖြူထွေးကကြီးညာပေးပါမယ
်။ Israel နဲ့ဒီ Palestine Hamas တို့အကြားဒီ Gaza ကမ်းမြောင်ဒေသမှာဒီနေ့အစောပိုင်းကစပြီးတော့လူသားချင်းစာနာမှုနဲ့9နာရီကြာအဖြစ်ခက်ရက်စဲမှုရယူခဲ့ပေမဲ့လို့ဒီ Hamas အဖွဲ့ဘက်ကနေပြီးတော့ဒီလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေပြန်ပြီးတော့ဖြစ်နေတယ်လို့ကုလသမဂ္ဂအရာရှိတဦးကပြောလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတော့ဒီဇွန်လ14ရက်နေ့ကကျင်းပခဲ့တဲ့ဒုတိယတကြိမ်ရွေးကောက်ပွဲမှာဘယ်သူနိုင်နေဆိုတာအငင်းပွားနေမှုတွေကိုဖြစ်ရှင်းနိုင်မှုမဲရည်တွဲမှုတွေကိုစတင်စစ်ဆေးနေပြီဖြစ်ပါတယ်။ရွေးကောက်ပွဲမှာထည့်ဝင်ခဲ့ကြတဲ့မဲပြား၈တန်းကိုရွေးကောက်ပွဲစီးမြင်တဲ့အညီထည့်ဝင်မှုရှိမရှိနဲ့မဲအရည်တွဲမတမာမှုတွေရှိမရှိစစ်ဆေးဖို့ကပူးမြို့တော်ကိုပို့ပေးခဲ့တာပါ။ဒီစစ်ဆေးမှုဟာသတင်းပတ်ပေါင်းများစွာကြာမြင့်လိမ့်မယ်လို့ခန့်မှန်းရပါတယ်ရှင်။တခါအမေရိကန်ဆိုရရဲ့ရုရှားအပေါ်နောက်ဆုံးအရေးယူတိုက်ခတ်မှုတွေကိုရုရှားသမ္မတမစ္စတာပူတင်ကရှုတ်ချလိုက်တဲ့အချိန်တည်းမှာပဲယူကရိန်းနိုင်ငံအရှေ့ပိုင်းမှာအစိုးရတိုက်လေယာဉ်တစ်စင်းကိုရုရှားဘက်ကပစ်ချခဲ့တယ်လို့ယူကရိန်းအစိုးရကပြောပါရယ်ယူကရိန်းကာကွယ်ရေးနဲ့လုံခြုံရေးကောင်စီပြောခွင့်ရအန်ဒရီလီရှန်ကိုကဗုဒ္ဓဦးနေ့နှောင်းပိုင်းတုန်းကဒီတိုင်းပြည်အရှေ့ပိုင်းမှာပြန်တန်းနေတဲ့ယူကရိန်း SU-25 လေယာဉ်ကိုရုရှားစစ်လေယာဉ်တစ်စင်းကနေပြီးတော့ပစ်ချခဲ့တာလို့ပြောပါရယ်လေယာဉ်မှုကတော့ဘေးကင်းလုံခြုံစွာနဲ့ပဲလေယာဉ်ကနေပြီးတော့ထောက်ခံနိုင်ခဲ့တယ်လို့ဆိုပါရယ်ရှင်အငင်းပွားဝယ်ရာဓာတုလက်နက်ဆက်ယုံအကြောင်းကိုဖော်ပြခဲ့တဲ့ကိစ္စနဲ့ယုဒနီကြားနဲ့သတင်းထောက်၅ဦးကိုအနာပိုင်တွေကအလုတ်ကျန်းတဲ့ထောင်နဲ့ဆယ်နဲ့ချမှတ်ခဲ့ပြီးတဲ့နောက်မြန်မာဆိုရဟာတင်းတင်းကြပ်ကြပ်စောင့်ကြည့်ထိန်းချုပ်တဲ့ပုံစံမျိုးကိုပြန်ပြီးတော့ဥတီသွားနေတယ်လို့အမေရိကန်ထိပ်တန်းလူခွေးရာရှိတဦးကဝေဖန်ပြောဆိုလိုက်ပါတယ်။မနေ့က AP သတင်းဌာနနဲ့မေးမြန်းကမ်းမှာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးထွန်မလီနော့စကီကအခုလိုမျိုးအပြင်းထန်ဆုံးဝေဖန်သွားတာဖြစ်ပါတယ်။ဆယ်စုနှစ်၅စုကြောင့်အစိုးရချုပ်ရေးကနေပြည်ပြောင်းလဲမှုတွေကိုခက်ခက်ခဲခဲပေါ်ဆောင်နေရတဲ့မြန်မာအစိုးရအနေနဲ့အမေရိကန်နဲ့ပြည်ထောင်စုအကြားထိတွေ့ဆက်ဆံမှုကိုတော့ဆက်လက်ထားရှိသွားမှာဖြစ်တယ်လို့မစ္စတာမလီနော့စကီကပြောပါရရှင်
။တရင်ချင်းချုပ်ကိုမက်ခင်ဖြူထွေးကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီနေ့အတွက်စီစဉ်ထုတ်လုပ်ရေးမှုကတော့မက်ခွာညိုဖြစ်ပြီးအင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်။ VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိထုတ်လွှင့်ပေးပါမယ်တောတာရှင်နဲ့တကွာမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ BOA ကိုနားဆင်ကြတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.